Welcome to the Voice of America in Burmese.
Mingla mne khima sha. Washington Times Review American tangani 2021 January la 5 ye ingani mne khin season re ko Myanmar sanori mne 6 na yi ka ni 9 na yi thi line no meter 2440 ne 51 line line meter 190 ro ka ni thau lan pe ni ba bi. Chuma khin myo tat ba. Ti mne khin tadin re ko mat tin ngi thain ne tu pyo pya pe ba me. American shake company Moderna ga COVID-19 kawe shake ko thuru mula ga khan man tha de pamana the tan tia po bi thop pho season ni de lo tanin la ni ma byo ba de coronavirus ku set mu ko saung chi mat tan tin ni de American John Hopkins tech do sit tan ya tanin la ni ma ka ba de lo COVID-19 ku set khan a du ga 85 tan kwe jaw twa bi phit pi ti song a du ga 2 tan ni ba shi ni chein ma American nai ngam ma ro a ku set khan a du tan 20 jaw ne တေဆုံအ သူက 3 သိန်းခွဲ ရှိ နေတာ ဖြစ် ပါတယ် Massachusetts ပြည် နယ် အခြေစိုက် Moderna Company က သူတို့ဟာ 2022 ခုနှစ် ထဲ မှာ ကာကွယ်ဆေး အလုံးပေါင်း တန်း 600 ထုတ်လုပ်မှာ ဖြစ် ကြောင်း ပြော ပါတယ် American အစိုးရ ကို ဆေး အလုံးပေါင်း တန်း 200 ပြည့်အပ်ဖို့ ကတိ ပြုထားတဲ့ အထက်က အခုဆို 18 တန်း ပေးခဲ့ ပြီး ဖြစ် တယ် လို့ လည်း ပြော ပါတယ် American အစိုးရ က ပြီးခဲ့တဲ့ လကုန်ပိုင်း က အစပြီး Moderna ထုတ် ကာကွယ်ဆေး ကို ရော Pfizer နဲ့ BioNTech က ထုတ်တဲ့ ကာကွယ်ဆေး တွေ ကို ပါ ထိုးပေးဖို့အတွက်ပြည်နယ်တွေမှာလှုပ်ဆောင်နေတာဖြစ်ပါတယ်ဒီဆေးနှမျိုးစလုံးဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုမရှိအောင်ထိထိရောက်ရောက်နဲ့ကောင်းစွာကာကွယ်နိုင်စွမ်းရှိတာပါဒီဆေးထုတ်လုပ်တဲ့မော်ဒါနာအတွက်အဆုရှယ်ယာဈေးဟာလည်းမနစ်ကနေဆိုင်အဆအပြင်ရာဂိုင်းနှုန်း ကျင်းနေအကြီးအကဲတူးဖြစ်တဲ့ဘရက်ရာဖန်စပရဂါကတနင်္လာနေ့မှာပြောပါတယ်ဂျော်ဂျီယာပြည်နယ်မှာသမ္မတထရမ့်ကဒီမိုကရက်တစ်ပါတီကဂျိုးဘိုင်ဒန်ကိုမဲတောင်းတထောင်နဲ့ရှုံးခဲ့တယ်ဆိုတဲ့ရလဒ်ကိုပြန်ပြီးပြောင်းစင်နိုင်တဲ့မဲရေအတွက်ရအောင်ပြန်ပြီးရှာပေးဖို့သမ္မတရဲ့တောင်းဆိုမှုကိုသူကပယ်ချခဲ့တာဖြစ်ပါတယ်သူတို့နှစ်ဦးဟာစနေနေ့ကတနင်္လာနေ့လောက်ကြအောင်တယ်လီဖုန ဒီလိုယုံကြည်နေတဲ့အတွက်ဂျော်ဂျီယာပြည်နယ်အတွက်ကိုယ်စားလှယ်မဲ16မဲဆုံးရှုံးခဲ့ရတယ်လို့သမရကပြောကြားနေတာပါ။အခုလိုပြောကြားနေတဲ့သမရအတွက်သူရရှိထားတဲ့အချက်လက်တွေကမှားယွင်းနေကြောင်းနဲ့ပြည်နယ်တွင်မဲမတမမှုရှိတယ်ဆိုတဲ့ပြောကြားချက်တွေအတွက်ပြီးခဲ့တဲ့2လအတွင်းစမ်းစစ်ခဲ့ပြီးဖြစ်ကြောင်းလည်းသူကပြောပါတယ်။သမရထရမ့်ကတော့သူဂျိုးဘိုင်ဒန်ကိုရှုံးနေတယ်ဆိုတော့အခုဒီလက်မခံပဲတနင်္လာနေ့အထိ Twitter မှာဆက်ပြီးရေးသားနေတာဖြစ်ပြီးတကယ်မဲအရေးအတွက်အစ်စ်ကိုသူထုတ်ဖော်ပြောကြားမှာဖြစ်ကြောင်းလည်းပြောပါတယ်။အီရန်နဲ့အမေရိကန်တို့ကြားတင်းမာမှုတွေတိုးနေချိန်မှာပဲဟော်မုစ်ရေလက်ကြားမှာအီရန်တော်လှန်ရေးအဆောင်တပ်တွေကတောင်ကိုရီးယားအလံလွှင့်ထားတဲ့ရေနံတင်တင်းမောတစ်စင်းကိုဖမ်းဆီးလိုက်တယ်လို့အီရန်အစိုးရရုတ်တံကတနင်္လာနေ့မှာကြေညာပါတယ်။နိုင်ငံတကာတင်းမောသား20လိုက်ပါလာတဲ့ဟန်ကော့ချင်မီတင်းမောကိုပြန်ပြီးလွှတ်ပေးဖို့အတွက်တောင်ကိုရီးယားကတောင်းဆိုခဲ့ပြီးသူတို့စစ်တပ်ရဲ့ပင်လယ်ဓားပြင်ချေမှုန်းရေးတပ်ဖွဲ့ကိုဟောမုစ်ရေလက်ကြားနာကိုဆစ်လုတ်ခဲ့တယ်လို့ပြောကြောင်း AFP သတင်းမှာဖော်ပြထားပါတယ်။အမေရိကန်ရဲ့ဒဏ်ခတ်အရေးယူမှုကြောင့်အီရန်ရဲ့ဘီလီယံနဲ့ချီပိုင်ဆိုင်မှုတွေကိုတောင်ကိုရီးယားကနေထိန်းချုပ်ထားတာပြန်ပြီးပေးဖို့အတွက်အီရန်ကလိုလားနေတာဖြစ်ပြီးတောင်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးအီရန်ကိုမလာခင်ရက်ပိုင်းလိုမှာပဲအခုလိုဖမ်းဆီးခဲ့တာလို့လည်းဖော်ပြပါတယ်။ Saudi Arabia ကနေ UAE Arab Sobomia နိုင်ငံကိုသွားတဲ့ဒီသင်္ဘောဟာရေချောင်းသဘာဝဝန်းကျင်ထိန်းသိမ်းဆိုင်ရာဥပဒေကိုချိုးဖောက်တဲ့အတွက်ဖမ်းဆီးတာဖြစ်ကြောင်းအီရန်တော်လှန်ရေးအဆောင်တပ်ကပြောပါတယ်။ဒါအပြင်ဒီတင်မောပေါ်မှာပါလာတဲ့တင်မောသားတွေဟာတောင်ကိုရီးယား၊အင်ဒိုနီးရှား၊ဗီယက်နမ်နဲ့မြန်မာနိုင်ငံတွေကဖြစ်ကြောင်းလည်းပြောပါတယ်။ကိဝဲသတင်းတွေကိုဖောက်ချခဲ့တဲ့ WikiLeaks website ကိုတီထောင်သူ Julian Assange ကို American ပြည်ထောင်စုကိုလွှဲပြောင်းပေးရန် American ထောင်ထဲမှာသူကကိုယ့်ကိုယ်ကိုတတ်တည်မဲ့အန္တရာယ်ရှိတဲ့အတွက်သူ့ကိုလွှဲပြောင်းမပေးဖို့ဗြိတိန်တရားသူကြီးဗနက်ဆာဘာရစ်ဆာကတနင်္လာနေ့မှာအမိန့်ချမှတ်လိုက်ပါတယ်။အဆန်ဟာအမေရိကန်အထူးလျှို့ဝှက်အချက်လက်တွေကိုခိုးယူမှုကွန်ပျူတာဖောက်ထွင်းမှုအပြင်အမေရိကန်သတင်းပေးတွေဘသူဘယ်ဝါဆိုတာကိုဖောက်ချမှုတွေနဲ့ပတ်သက်ပြီးအမေရိကန်ဗဟိုအစိုးရကအမှုဆက်ရှိမှုနဲ့ဆွဲချက်အတင်ခံနေရသူဖြစ်ပါတယ်။အစိုးရရှင်းနေတွေကဒီအမိန့်အတွက်အယူခံဝင်ခဲ့တယ်လို့အဆန်ကိုထောက်ခံသူတွေကတော့အိုးဘယ်လီရာဇဝတ်တရားရုံးအပြင်မှာအောင်ပွဲခံခဲ့ကြတာပါ American အစိုးရကသူ့ပေါ်တရားဆက်ဆိုထားတာကိုပယ်ဖျက်ပေးဖို့လဲ Assumption အမျိုးသမီးကတောင်းဆိုခဲ့ပါတယ်။ အဆန့်ရှက်ရှေ့နေတွေကတော့သူ့ကိုအခုလိုတရားဆွဲဆိုမှုဟာနိုင်ငံရေးရည်ရွယ်ချက်ကြောင့်ဖြစ်တဲ့အတွက်သူ့ကိုအမေရိကန်နိုင်ငံကိုပြန်ပြီးပို့ရဟာအန္တရာယ်ရှိတယ်လို့ပြောပါတယ်။အမေရိကန်အစိုးရရှေ့နေတွေကတော့ဒီဆွဆွဲမှုဟာမမှန်ကန်ကြောင်းညင်းဆိုပါတယ်။2010-2017အတွင်းအဆန့်တာဝန်ယူထုတ်ဝေတဲ့ WikiLeaks ကနေတောင်းနဲ့ချီတဲ့တန်တလန်ဆက်သွယ်ပြောကြားချက်တွေအီရန်နဲ့အာဖဂန်စစ်ပွဲဆိုင်ရာစစ်တပ်သတင်းပေးပို့ချက်တွေကိုဖောက်ချမှုဖြစ်ပွားခဲ့တာပါ။
ကန်တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.3 လိုင်းဒိုမီတာ40 kHz 9.3 လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
် VOE မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနေ့မနေ့ခင်းမြန်မာနဲ့ဒေတာတွင်းသတင်းတွေကိုဆက်ပြီးတင်ပြပေးနေပါတယ်ကျမသင်္ကီထိုက်ပါမြန်မာနိုင်ငံမှာတနင်္လာနေ့ကကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ990ထပ်အတည်ပြုရာကြောင့်ကူးစက်သူစုစုပေါင်း 136,935 ဦးရှိသွားပါပြီ။သေဆုံးသူ16ဦးထပ်တိုးရာကြောင့်သေဆုံးသူစုစုပေါင်းက 2,944 ယောက်ရှိပါတယ်။ဆေးရုံဆင်းခွင့်ရသူစုစုပေါင်း 13,200 ရှိရာကြောင့်လူနာ 10,000 ခွဲလောက်ဆေးရုံတည်ကုသမှုခံယူနေရဆဲဖြစ်ပါတယ်။မြန်မာနိုင်ငံမှာအခုချိန်ထိ COVID-19 စစ်ဆေးပြီးသူပေါင်းက 1.8 သန်းကျော်ရှိပါတယ်။ကူးစက်ဖြစ်ပွားမှုမှာတော့ရန်ကုန်တိုင်းမှာ 13,500 နဲ့အများဆုံးဖြစ်ပြီးမန္တလေးတိုင်းမှာကူးစက်သူ 14,000 ကျော်နဲ့ဒုတိယအများဆုံးဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တချို့ဘာရှန်ချာကျွန်းကိုဒီဇင်ဘာလ4ရက်2020ပြီးနှစ်ကစတင်ပြောင်းရွှေ့လာကြောင်းအခုဆိုရင်တလတာရှိခဲ့ပြီဖြစ်ပြီးအခြေကျဖို့စူးစမ်းနေကြပါတယ်။စီးပွားရေးလုပ်ငန်းငယ်တွေစတင်နေကြပြီဖြစ်သလိုလူကြီးတွေဖျားဝတ်ပြုကလေးတွေလည်းစော့ကစားနေကြပါတယ်။တခုခုအဆင်မပြေတာရှိရင်ရေတပ်တာဝန်ရှိသူတွေနဲ့စခန်းအုပ်ချုပ်ရေးဘိုင်းကဖြည့်ရှင်းပေးတယ်လို့အသက်20အရွယ်ရိုဟင်ဂျာအာမန်ဟူစိန်ကပြောပါတယ်။ဒါအပြင်ကုတုပလောင်ကဆွေမျိုးတွေနဲ့လည်းအဆက်အသွယ်မပြတ်ကြောင်းဘာရှန်းချကိုလာဖို့စိတ်ဝင်စားသူတွေလည်းအများအပြားရှိကြောင်းသူကပြောပါတယ်။ကျွန်းမရောက်နေသူတွေပျော်ရွှင်နေတာကိုတွေ့ရကြောင်းအားလုံးကတော့ကျွန်းမအမြဲတမ်းနေဖို့မရည်ရွယ်ပဲထားနေရင်းပြန်နိုင်ဖို့ရည်ရွယ်ပါတယ်လို့လည်းပြောပါတယ်။ဘာရှန်းချကျွန်းကိုဒီဇင်ဘာလ29ရက်နေ့မှာရိုဟင်ဂျာဒုက္ခသည်တချို့ထပ်ပြီးတော့ရောက်ပါတယ်။လောလောဆယ်မှာတော့သူတို့ကိုအစားအသောက်တွေဝင်းငှပေးနေပါတယ်။အနာပိုင်တွေကချက်ပြုတ်စားတော့เสียပစ္စည်းတွေမထောက်ပံ့ခင်အ ਨੇ ဆုံး3-4ရက်လောက်တော့ချက်ပြုတ်ပြီးသားအစာအသောက်တွေပံ့ပိုးပေးနေတာလို့လဲအခုညီပေးရေးအဖွဲ့ RPN ရဲ့အမှုဆောင်ညွှန်ကြားရေးမှူးကပြောပါတယ်မြန်မာဘက်ကတော့ဒုက္ခသည်တွေကိုစီးစစ်လက်ခံမယ်လို့ပြောထားပေမဲ့ရိုဟင်ဂျာဆိုတဲ့အုံနှုံကိုလက်သင့်မခံပါဘူးရှင်တရုတ်စစ်တပ်နဲ့ဆက်ဆက်တယ်လို့အမေရိကန်ကပြောဆိုပြီးတရုတ်ဆက်သွယ်ရေးလုပ်ငန်း3ခုကိုနယူးယောက်စတော့ခ်အချင်းကနေစတင်ဖေရှားခဲ့ပြီးနောက်မှာတော့ကုန်သွယ်ရေးကိစ္စကိုနိုင်ငံရေးဆက်သွင်းတဲ့အမေရိကန်အစိုးရရဲ့အပြုအမူကိုပြင်းပြင်းထန်ထန်ဆန့်ကျင်ကြောင်းဇန်နဝါရီလ4ရက်တနင်္လာနေ့မှာတရုတ်ကပြောဆိုလိုက်ပါတယ်တရုတ်ကုမ္ပဏီတွေရဲ့တရားဝင်အခွင့်အရေးတွေကိုကာကွယ်ပေးနိုင်ရေးတရုတ်အစိုးရဘက်ကလိုအပ်တယ်လို့ဆောင်ရွက်မယ်လို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရဟွာချောင်ရင်းကပုံမှန်သတင်းစာရှင်းလင်းပွဲမှာပြောပါတယ
်။ "We hope that both sides respect the market, respect the
law." ကမ္ဘာ့ဘဝရေးဖွံ့ဖြိုးမှုတည်ငြိမ်ရေးရင်းနှီးမြှုပ်နှံသူတွေရဲ့တရားဝင်အခွင့်အရေးတွေကိုကာကွယ်ပေးဖို့ကမ္ဘာတဝန်ဘန်ဒါရေးဈေးကွက်စနစ်ကိုထိန်းသိမ်းထားနိုင်ရေးအတွက်ဈေးကွက်နဲ့တရားဥပဒေစိုးမိုးရေးကိုအမေရိကန်ဘက်ကလေးစားဖို့မျှော်လင့်ချောင်းတရုတ်ကုမ္ပဏီတွေရဲ့တရားဝင်အခွင့်အရေးတွေကိုခိုင်ခိုင်မာမာကာကွယ်နိုင်ရေးအတွက်တရုတ်အစိုးရဘက်ကလိုအပ်တယ်လို့ဆောင်ရွက်မယ်လို့ပြောခွင့်ရဟွာချောင်ရင်ကမန်ဒရင်းတရုတ်ဘာသာစကားနဲ့ပြောဆိုသွားတာပါတရုတ်စစ်တပ်ပိုင်ဆိုင်တဲ့ဒါမှမဟုတ်လဲထိ ंछ ချုပ်ထားတဲ့လုပ်ငန်းကြီးတွေမှာအမေရိကန်ရင်းနှီးမြှုပ်နှံမှုတွေကိုတားမြစ်တဲ့ကမ္ဘောဒီးယားနိုင်ငံတဝန်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုထိ ंछ ချုပ်နိုင်ရေးအတွက်သတင်း၅ပတ်ကြာအသွားအလာတားမြစ်ပိတ်ပင်ခဲ့ပြီးတဲ့နောက်ဇန်နဝါရီလ4ရက်နေ့တနင်္လာနေ့မှာတော့ကျောင်းတွေပြတိုက်တွေဖျော်ဖြေရေးလုပ်ငန်းတွေအဖျော်ယမကဆိုင်တွေနဲ့အာကစားခမတွေပြန်ဖွင့်ပါတယ်မြို့တော်ဖနွမ်းပင်ရဲ့တနင်္လာနေ့မနေ့ခင်းမူလာရန်ကျောင်းတစ်ခုရှိမှာ ကျောင်းသူကျောင်းသားတွေအပူချိန်တိုင်းဖို့လက်ဆေးဖို့တန်းစီနေကြတာကိုတွေ့ရပါတယ
်။ဘာရင်းမရောချက်တဲ့ခလာရပန်တဲ
့ကူးဆက်ခံရမှာကိုစိုးရင်ပြီမဲ့လေအစိုးရညွှန်ကြားချက်အတိုင်းပြည်သူတွေကလိုက်နာပြီးနှကောင်းစည်းဝတ်လက်သန့်စင်ဆေးရည်တွေဆက်ပြာတွေနဲ့လက်ရည်ဆေးနောက်တဦးနဲ့တဦးချာအကွာအဝေးတစ်ခုချပြီးနေထိုင်ကြတာကြောင့်ထိုင်းနဲ့ဗီယက်နမ်တို့မှထက်ကူးဆက်ခံရနိုင်ခြင်းနည်းတယ်လို့ထင်တဲ့အကြောင်းအသက်43နှစ်အရွယ်တုတ်တုတ်မောင်သမားကပြောဆိုခဲ့တာပါဇန်နဝါရီလ1ရက်နေ့ကတည်းကပြန်ဖွင့်ခွင့်ပြုခဲ့ပေမဲ့လည်းအများပြည်သူအလတ်ရဖြစ်တာကြောင့်တနင်္လာနေ့ရောက်မှအများစုကပြန်ဖွင့်ချတာပါကမ္ဘောဒီးယားမှာနိုင်ငံတော်အသောအလာတမျက်ကန့်သတ်မှုကို3ချိန်လုပ်ခဲ့ပြီးနောက်ဆုံးတစ်ချိန်ကတော့နိုဝင်ဘာလ28ရက်နေ့ကစခဲ့ပါတယ်တနင်္လာနေ့အချိန်ကမ္ဘောဒီးယားမှာ COVID-19 ဖြစ်ပွားသူ382ဦးရှိပြီးသေဆုံးသူမရှိဘူးလို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ရှင် VOE မြန်မာပိုင်းစီစဉ်ရဲ့အင်ကာနေမနက်ခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ခဲ့ကြရတာပါအခုကတော့သတင်းဆောင်ပါတွေဆက်သွယ်မေးမြန်းခန်းတွေနဲ့သတင်းပါဆင်ခန်းတွေကိုနားဆင်ကြရပါမယ်ရှင်
။မင်္ဂလာပါ။ဒီကနေ့အင်ကာနေမှာတော့ American ပြည်တော်စုအထက်လွှတ်တော်မှာဘယ်ပါတီကလွှမ်းမိုးမလဲဆိုတာအဖြေပေးမဲ့အထက်လွှတ်တော်ရွေးကောက်ပွဲတွေကိုဂျော်ဂျီယာပြည်နယ်မှာပြန်လည်ကျင်းပဖို့ရှိနေပါတယ်။ဒီနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ဂျော်ဂျီယာပြည်နယ်ကတိုင်းရင်းသားနဲ့မြန်မာနယ်ပယ်တွေကိုကျွန်တော်အမျက်သူကဆက်သွယ်မေးမြန်းတာပါတယ်။ဂျော်ဂျီယာပြည်နယ်ဥပဒေအရပြီးခဲ့တဲ့နိုဝင်ဘာရွေးကောက်ပွဲမှာရှင်ပြိုင်ခဲ့ကြတဲ့အထက်လွှတ်တော်ကိုယ်စားလှယ်လောင်းတွေဟာအနိုင်ရဖို့သတ်မှတ်ထားတဲ့50ရာခိုင်နှုန်းမကျော်တာကြောင့်အခုလိုနောက်တစ်ချိန်ပြန်လည်ရှင်ပြိုင်ကြရတာဖြစ်ပါတယ်။လက်ရှိစီနေအထက်လွှတ်တော်မှာ Republican အမတ်အရေအတွက်50ရှိပြီး Democrat က46ဦး၊တတိပုဂ္ဂလအမတ်က2ဦးရှိနေတာမို့ကြံရှိနေတဲ့ဂျော်ဂျီယာပြည်နယ်အထက်လွှတ်တော်အမတ်200အတွက်ပါတီနှစ်ခုအကြိမ်နဲ့ရှင်ပြိုင်နေကြတာဖြစ်ပါတယ်။ဂျော်ဂျီယာပြည်နယ်ကလက်ရှိရွေးကောက်ပွဲမှာကျွတင်မဲပေးထားပြီးသားဖြစ်တဲ့မြန်မာနယ်ပွားကိုစွမ်းကတော့ပါတီနှစ်ခုအပြိုင်ဆိုင်နောက်ဆုံးမဲဆွဲနေကြတဲ့အခြေအနေကို VOA ကိုအခုလိုပြောပါရစေ
။ကျွန်တော်အမြင်ပြောရင်ဒီစနစ်ရွေးပွဲမှာတော့ရည်ကြီးတာပေါ့နော်။အောက်လွှတ်တော်မှာဆိုရင်တို့ဒီမိုကရေစီကအကုန်လုံးတို့နိုင်ပြီးသားဆိုတော့ထက်လွှတ်တော်မှာတို့နိုင်တယ်ဆိုရင်ဒီမိုကရေစီကတို့စိတ်ကြိုက်တို့လှုပ်ချင်တာလှုပ်လို့ရတာပေါ့နော်။အဲ့ဒါကြောင့်တို့စနစ်မှာပြိုင်ဆိုင်တို့လုံးနေကြတာထင်ပါတယ်။
ကိုစွမ်းကိုတိုင်း Republican နဲ့ကြီးစိုးတဲ့ Georgia မှာနေတာ10နှစ်လောက်ရှိပြီဆိုတော့အခုလိုရွေးကောက်ပွဲပြန်ပြီးတော့ကျင်းပတဲ့ထူးခြားချက်ကိုပြောပြပါလ
ားဟုတ်တယ်ပြီးခဲ့တဲ့နှစ်20လောက်ဆင်းတော့တို့ကြီးစိုးတဲ့နေရာလေးပေါ့ထူးခြားချက်အနေနဲ့ Democratic ဖြစ်လာတော့တော်တော်လေးကျိုးစားတယ်ပေါ့နော်ဒီအပြင်မှာလိုဒီစီယုံတာတို့ဖုန်းနဲ့ text message ပို့တာတို့ဖုန်းခေါ်တာတို့တော်တော်လေးတော့လှုပ်ရှားတယ် Republican ဖြစ်မှာကျတော့လှုပ်တိတ်လှုပ်တာတော့မရှိပါဘူး
လက်ရှိရွေးကောက်ပွဲအတွက်ကျွတင်မဲတွေကပုံများလားဒါမှမဟုတ်ရင်ရွေးကောက်ပွဲနေ့မှမဲရုံနေမှာသွားထည့်မဲ့လူတွေကများမလား
ပြီးခဲ့တဲ့နိုဝင်ဘာ3ရက်တုန်းကဆိုရင်လည်းကျွတင်မဲပုံများတယ်တကယ်နိုဝင်ဘာ3ရက်ဆိုလို့ဒီတိတ်မရှိတော့တလို့ဖြစ်နေတယ်။ဒါနဲ့ဒီတစ်ခေါက်တော့ဘယ်လိုလာမလဲကျွန်တော်လည်းမပြောတတ်ဘူး
။ရွေးကောက်ပွဲအတွက် Republican Party ကလက်ရှိအထက်လွှတ်တော်အမတ် Mr. Pardew နဲ့ Democrat ဘက်ကတော့အသက်33နှစ်အရွယ်သတင်းသမားဟောင်း John Ossoff ကိုရှင်ပြိုင်ကြမှာဖြစ်တယ်လို့အထက်လွှတ်တော်နောက်တနေရာအတွက်ရှင်ပြိုင်မဲ့သူတွေကတော့Republican Party ကလုပ်ငန်းရှင်မျိုးသမီး Kelly Loeffler နဲ့ Democrat ဘက်ကတော့တရားဥပဒေဆရာတူဖြစ်တဲ့ Rafael Warnock ကိုရှင်ပြိုင်ကြမှာဖြစ်ပါတယ်။ Georgia ပြည်နယ်အထက်လွှတ်တော်ရွေးကောက်ပွဲမှာမဲဆန္ဒရှင်အများစုကကျွတင်မဲတွေပေးခဲ့ကြသလိုဒီကနေ့မှလည်းမဲရုံနေမှာမဲသွားပေးမဲ့လူတွေလည်းရှိပါတယ်။ဒါပေမဲ့ Stone Mountain မှာနေထိုင်တဲ့ကရင်တိုင်းရင်းသား Father ကတော့သူမဲသွားပေးဖို့မရှိတဲ့အကြောင်းကို VOE ကိုအခုလိုပြောပါတယ်။
ကျွန်တော်တို့သွားထည့်ဖို့ကြောင့်စိတ်မရှိတော့စိတ်ဘယ်လိုပြောရမလဲစာရမရှိတော့ဘူးเนาะဖြစ်လို့ဆိုပါရမတ်ကတော့ကျွန်တော်စိတ်ရှိလဲရှိနေတဲ့လူမျိုးစိတ်ပတ်ကိုရောင်းနေကြောက်ကြိုးစားပြီးတော့ထည့်ချက်တယ်ဒါပေမဲ့လာဆိုတော့ဘယ်လိုပြောရမလဲရှုပ်ထွင်းနေလဲဟိုဖြစ်လာတာအများကြီးရှိတယ်ပြီးတော့မှမဲမနော်လေညာမှုမဟုတ်မှမလို့လေစားလုံးစားလာများရှိတယ်ဒီလိုမျိုးဖြစ်တော့ကျွန်တော်တို့ဘယ်လိုပြောရမလဲအထူးသဖြင့်ကျွန်တော်တို့တိုင်တာတွေဖြစ်ဖြစ်ကျွန်တော်ကိုကုတယ်ပဲဖြစ်ဖြစ်မဲတော့မထည့်ဘူးလို့ကျွန်တော်ဟိုဆုံးဖြတ်ချက်ရတာ
ဂျော်ဂျီယာပြည်နယ်မှာအခုကျင်းပမဲ့အထက်လွှတ်တော်ရွေးကောက်ပွဲဟာ Republican နဲ့ Democrat နှစ်ပါတီလုံးအတွက်အရေးကြီးတဲ့ရွေးကောက်ပွဲတွေဖြစ်တာမို့သမ္မတ Trump ရောရွေးကောက်ခွင့်သမ္မတ Joe Biden မှာလာရောက်မဲဆွဲပေးနေကြပါတယ်။ Republican တွေကပဲစီနိတ်ကိုဆက်လက်စိုးမိုးထားမလား။ဒါမှမဟုတ်ဆယ်စုနှစ်ပေါင်းများစွာအောင်ပွဲနဲ့ဝေးကွာနေခဲ့တဲ့ Democrat တွေကပဲနိုင်သွားမလားဆိုတာစိတ်ဝင်စားကြပါ။ဒီတက်ပေါ်အရေးကြီးတာကစီနိတ်အထက်လွှတ်တော်ကိုဘယ်ပါတီကစိုးမိုးမလဲအခုပြန်လဲကျင်းပမဲ့ဂျော်ဂျီယာပြည်နယ်အထက်လွှတ်တော်ရွေးကောက်ပွဲကစကားပြောနေတာမို့အားလုံးရဲ့မျက်လုံးတွေကဒီရွေးကောက်ပွဲစီကိုပဲရောက်နေတာဖြစ်ပါတယ်ခင်ဗျာ
ရွေးကောက်ပွဲအနိုင်ရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအစိုးရတစ်တရက်မဖွဲ့စည်းခင်တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့တွေ့ဆုံဆွေးနွေးဖို့ကြိုးပမ်းနေပေမဲ့သဘောထားကွဲလွဲစရာတွေကြုံနေရတဲ့အပေါ်တိုင်းရင်းသားနိုင်ငံရေးအင်အားစုတွေရဲ့အမြင်တွေကိုစူးစီးတင်ပြပေးပါမယ်ကျွန်မမေခါပါမြန်မာနိုင်ငံမှာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးရွေးကောက်ပွဲမှာပါဝင်ခဲ့ကြတဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့လက်ကဲကြိုးပမ်းဖို့ဆန္ဒရှိခဲ့ကြောင်း NLD ပါတီကကြေညာခဲ့ပြီးတဲ့နောက်မကြာသေးခင်ရက်တွေကစလို့ပါတီကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကတိုင်းရင်းသားပါတီတွေနဲ့လိုက်လံတွေ့ဆုံနေတာပါ NLD ပါတီအနေနဲ့တိုင်းရင်းသားတွေရဲ့အခွင့်အရေးတွေနဲ့အခမ်းကဏ္ဍကိုမြင့်တင်ဖို့ရည်ရွယ်ထားကြောင်းလည်းမန္လေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကတနင်္လာနေ့လွတ်လပ်ရေးနေ့အခမ်းအနားမှာတရင်တော့တွေကိုပြောဆိုလိုက်ပါတယ
်ရေဒီဖက်ဒရယ်တောင်စုတိုင်းသားတွေရဲ့အခွင့်အရေးကာဝယ်စောင့်ကြောက်မယ်တိုင်းသားတွေအတွက်နိုင်ငံရေးညားမှုနော်တော့ပြစီဝါရေးညားမှုလူမှုစီဝါရေးလူမှုရေးကြမ်းတွေညားမှုတရားဥပဒေရှေ့မှာတန်းတူညားမှုစတာတွေဟာဒီအားလုံးကိုအမကပြတ်သေးမဲ့ဒီမိုကရေစီဖက်ဒရယ်တောင်စုကြီးကိုကျွန်တော်တို့ဦးစီးရဲဆိုးရရဲဝမ်းမကြည့်ကြောက်မယ
်မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်းညိုဦးဆောင်တဲ့ NLD ပါတီကိုယ်စားလှယ်အဖွဲ့ဟာတိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့တွေ့ဆုံဖို့ပထမဆုံးခရီးစဉ်အနေနဲ့ချင်းပြည်နယ်ကိုတွားရောက်ခဲ့သလိုဒီတစ်ပတ်ထဲမှာပဲမွန်ပြည်နယ်ကိုရောက်နေပါတယ်။ဒါပေမဲ့လည်းမွန်အမျိုးသားညီညွတ်ရေးပါတီ MUP နဲ့တနင်္လာနေ့ကတွေ့ဆုံမဲ့အစီအစဉ်ကတော့တွေ့မဲ့နေရာအတွက်သဘောတူညီချက်မရတာကြောင့်ပြတ်ခဲ့ရတာပါ။ဒီမတိုင်ခင်ကချင်းပြည်နယ်ခရီးစဉ်မှာလည်းသက်ဆိုင်ရာနိုင်ငံရေးပါတီတွေနဲ့တွေ့ဆုံတာမရှိဘဲရွေးကောက်ပွဲအနိုင်ရကိုယ်စားလှယ်တွေနဲ့သာတွေ့ဆုံတဲ့အပေါ်ဝေဖန်တန်တွေထွက်ခဲ့ပါတယ်။ရခိုင်အမျိုးသားပါတီဒီမိုကရတဒေါ်အင်းနုစိန်ကတော့အာနာယ NLD ပါတီအနေနဲ့တိုင်းရင်းသားနိုင်ငံရေးအင်အားစုတွေနဲ့သဘောထားကွဲလွဲစရာအခြေအနေကိုရှောင်ရှားဖို့လိုတယ်လို့ပြောဆိုလိုက်ပါတယ
်။ပေါ်စည်းနဲ့ဆက်ဆံတဲ့အဖြစ်သဘောမျိုးလိုပဲခံကလေးနဲ့လုပ်တယ်ဆိုတဲ့ဖက်ကိုသွားတဲ့အနေအထားကိုမြင်ရတယ်။တိုင်းရင်းသားအရေးတိုင်းရင်းသားပါတီကိုမြစ်ပွဲပြုတယ်ဆေးပေါ်ကြောဖက်တောင်မလုပ်ဘူးဆိုတဲ့အနေအထားမျိုးကိုချောင်းရဲ့ခြင်းနဲ့အနိုင်ရထားတဲ့လွတ်တော်ကိုယ်စားလှယ်တွေကိုဖိတ်ထုတ်ပြီးတော့ဆွေးနွေးတာမျိုးမဟုတ်ဘဲနဲ့မိခင်ပါတီကိုဆွေးနွေးတာမျိုးကိုကျွန်တော်တို့လိုချင်တယ်ဆွေးနွေးတာတွေအတိုင်းမင်းသားတွေဟာပါတီရဲ့စီစံတွေကိုလွတ်တော်ကိုယ်စားလှယ်တွေချိုးဖောက်အောင်ချောင်းရဲ့ပြေးလိုက်တယ်လို့ရောက်တဲ့အပြင်ပါတီတွေရဲ့စီယုံညီညွတ်မှုကိုပါပြတ်ပြားစေတဲ့အနေအထားတွေရှိတယ်ဒီအနေအထားတွေကိုကျွန်တော်တို့2020ကာလမှာအမြောက်ကြီးဆက်ကလုံးဝမဆောင်နိုင်စီခြင်းဘူး
။နိုဝင်ဘာ10ရက်နေ့ရွေးကောက်ပွဲမှာလုံခြုံရေးစိတ်မချရတဲ့အတွက်ရခိုင်ပြည်နယ်ကမဲဆန္ဒနေမြေအတော်များများမှာမကျင်းပပြတဲ့အပေါ်ဒေသခံနိုင်ငံရေးအတိုင်းဝိုင်းကြားမကျေနပ်ချက်တွေလည်းရှိနေတာပါ။ NLD ပါတီရဲ့ပြီးခဲ့တဲ့အစိုးရတက်တန်းအတွင်းမှာလည်းတိုင်းရင်းသားဒေသတချို့မှာအာဏာရပါတီဦးဆောင်တဲ့အစိုးရအပေါ်မကျေနပ်မှုတွေလည်းပေါ်ပေါက်ခဲ့ဦးပါတယ်။တိုင်းရင်းသားနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ကယန်းအမျိုးသားပါတီဥက္ကဋ္ဌခွန်ပီထူးကတော့ NLD ပါတီအနေနဲ့တိုင်းရင်းသားတွေရဲ့လိုအပ်ချက်တွေကိုနားလည်ဖို့လိုအပ်တယ်လို့ဆွေးနွေးရမှာအပြန်အလှန်လေးစားမှုရှိဖို့လဲလိုတယ်လို့သူကပြောဆိုလိုက်ပါတယ
်။ဒီနေ့ကျွန်တော်တို့အတန်ကြီးကတိုင်းသားအလုံးရဲ့အတန်တိုင်းသားတွေအများစုကဒီလူမျိုးစုကိုကြီးတဲ့တိုင်းသားတွေရဲ့ကအတန်တွေနဲ့ဒီကမ္ဘာထပ်ပြီးကြားနိုင်ဖို့ဒါမှမဟုတ်ဒီလုံးပြောင်းနာလည်းမဖြစ်ဘူးဖြစ်ပြီးလို့ပေါ့နော်ဆိုကျန်လူကခြုံချဲ့ပြီးမှအတော့ဆက်ရတယ်ဒီလည်းညော်ရမ်းရောမဖြစ်နိုင်ကြလို့လို့ချင်တဲ့အရာတွေကသူညီနေတဲ့အခြေခံရရှိတယ်ပေါ့နော်ပြီးတော့အလုံးနဲ့သူညီရဲ့စုပြုံးမှုတွေဒီပေါ်နော်ကျွန်တော်တို့လည်းစုပြုံးနေဖို့တော့ညီနေကြတဲ့အနေအထားမျိုးတော့ရှိပါတယ်ဒီကပ်ပုံပြီးမှဘယ်လိုဒိုင်လော်လေးကိုပြည်စင်နေလဲအာကျန်တဲ့လူတွေကိုကြည်ညာလာဖို့ပြမှာပေါ့နော်ရှေ့လျှောက်ပေါ့နော်ကျန်တဲ့ပြည်တွေတွေ့မယ်ကျန်တဲ့ပါတီတွေ့မယ်ဆိုတဲ့အတိုင်းကိုရှင်းပြပြမှာပေါ့နော်ဒီကူရောကျန်တဲ့လူပါလိမ့်မယ်ဟုတ
်ပြီးခဲ့တဲ့တင်းပတ်ကုံကကချင်ပြည်နယ်မှာ NLD ကိုယ်စားလှယ်အဖွဲ့နဲ့ဒေသခံတိုင်းရင်းသားပါတီတွေဖြစ်ကြတဲ့ကချင်ပြည်နယ်ပြည်သူ့ပါတီ KSPP လီဆူအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီ LNDP ဒီမိုကရေစီပါတီတိတ်ကချင် MDPKစားတဲ့ပါတီတွေရဲ့ကိုယ်စားလှယ်တွေနဲ့တွေ့ဆုံရမှာဖက်ဒရယ်ပြည်အောင်စုတိဆောက်ရေးပြည်တွင်းငြိမ်းချမ်းရေးကိစ္စတွေဆွေးနွေးခဲ့တဲ့အကြောင်းတွေ့ဆုံရမှာပါဝင်ခဲ့သူတွေကပြောဆိုထားပါတယ်ရှင်။ကျွန်မမေခါပါ။ VOA အတွက်သတင်းပေးပို့ထားတာဖြစ်ပါတယ်ရှင်။
ကာလာကိုဗစ် -19 ကပ်ရောဂါတကြောပြန်ကူးစက်မှုတွေမြင့်မားလာနေတဲ့အတွက်မြို့တော်တိုကျိုနဲ့အနီးတစ်ဝိုက်ကခရိုင်သုံးခုကိုအရေးပေါ်အခြေအနေကျင်းပဖို့ပြင်နေတဲ့အတွက်ဂျပန်ရောက်မြန်မာတွေကြားစိုးရိမ်မှုတွေမြင့်တက်လာနေပါတယ်။ကိုဗစ်ကာလ စီးပွားရေးလုပ်ငန်းနဲ့အလုပ်ကိုင်းတွေထိခိုက်ရတဲ့ရက်ခတ်မှုတွေနဲ့ဂျပန်ရောက်မြန်မာတွေရင်ဆိုင်နေရတဲ့အခက်အခဲအခြေအနေတွေကိုကျွန်မစုမုံကစူးစီးတင်ပြထားတာနားဆင်ပါရှင်။ COVID-19 ကူးစက်မြန်ကပ်ရောဂါတကြောပြန်ကူးစက်မှုတွေမြင့်တက်လာနေတဲ့ဂျပန်နိုင်ငံမှာတိုကျိုမြို့တော်တစ်ခုထဲမှာနေနှစ်တကူအကျိုးနဲ့တနေတဲ့လူပေါင်း 1,300 ကျော်ကူးစက်ခံလိုက်ရတဲ့အခြေအနေကြောင့်ဂျပန်နိုင်ငံရဲ့မြို့တော်တိုကျိုအနီးတစ်ဝိုက်ကစိုက်တမချီဘာနဲ့ကိုနီကာဝါဒေတာ၃ခုကိုအရေးပေါ်အခြေအနေကြေညာပြီးထိန်းချုပ်ဖို့ပြင်ဆင်နေပါတယ်လို့ဂျပန်ဝန်ကြီးချုပ်ယူရှိဟီဒေဆူဂါကနိုင်ငံကိုပြောဆိုလိုက်ပါတယ်အခုလိုဂျပန်နိုင်ငံရဲ့မြို့တော်တိုကျိုပါဝင်အနီးဝန်းကျင်ကဒေတာတချို့အရေးပေါ်အခြေအနေကြေညာဖို့ဖြစ်လာရတဲ့အနေအထားပေါ်မှာတော့ပြည်ထောင်စုမြန်မာနိုင်ငံသားများအသင်းဂျပန်အဖွဲ့ကဦးသက်ဆွေကအခြေအနေရှင်းပြပါတယ်
တိုကျိုအေရီယာအပါဝင်ဖို့လေဒီတိုကျိုနဲ့ဆက်ဆက်နေတဲ့အေရီယာတွေမှာဒီကိုဗစ်ပိုးစစ်ဆေးတွေ့ရှိရတဲ့နှုန်းကဒီ New Year ကာလမတိုင်ခင်တော့မှာတဖြည်းဖြည်းတက်လာပြီးတော့ဒီမှာ30တက်နေမှာတိုကျိုတမျိုးထဲမှာနေကိုထောင်ကနန်းကြော်ရတယ်။ဟုတ်ပြီဒီတိုကျိုနဲ့ကြီးဆက်နေတဲ့ဒီစိုင်းတမရဲ့ချီဘရဲ့ကနာကာဝါရဲ့တိုကျိုရဲ့အဲ့လေးနေရာမှာကလူတွေအများများလာတဲ့အတွက်ကြောင့်မို့လို့ဒါတွေကိုသူတို့ထိန်းချုပ်နိုင်ဖို့ဆိုပြီးတော့ပေါ့လေဒီတိုကျိုမျိုးတော်အပါဝင်ပေါ့ဒီမျိုးတော်အုတ်ချိုရေးဘိုင်းအနာဘိုင်းနေရာနေပြီးတော့အစိုးရကိုတိုက်တွန်းတယ်ချီဘအေရီးယားကနာကာဝါအေရီးယားစိုင်းတမအေရီးယားပေါ့အဲ့ဒီအေရီးယားမှာရှိနေတဲ့စားတောက်ဆိုင်တွေကိုည၈နာရီချိန်ပဲဖွင့်ဖို့အဲအဲ့မှာအရက်ရောင်းတဲ့ဆိုင်တွေဆိုလို့ရှိရင်ည9နာရီချိန်ပဲဖွင့်ဖို့ဒီတူချူမှာရှိနေတဲ့လူလူတွေကိုဒီနေရာဒေသတွေမှာရှိတဲ့လူလူတွေကိုည၈နာရီကျော်ရင်အပြင်မထွက်ကြဘူးဆိုပြီးတော့သူကအဲ့လိုမိသားစုခံတဲ့ဒီရေးပေါ်ချင်းတွေကိုထုတ်ပြန်ကြေညာမယ်လို့အဲ့သူပြောရပါတယ
်အခုလောကယောဂါ COVID-19 ကာလဂျပန်နိုင်ငံရဲ့စီးပွားရေးလုပ်ငန်းတွေစားတောက်ဆိုင်ဆက်ယုံတွေပိတ်သိမ်းရန်နာလိုက်ရတဲ့အနေအထားမျိုးတွေရှိလာလို့ဂျပန်ရောက်မြန်မာတော်တော်များများအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်လို့ဦးသက်ဆွေကဆက်ပြောပြပါတယ်
။ချင်းနေရပေါ့လေဒီပို့ပြီးတော့ဆိုးလာဖို့ပေါ့လေလာလာရှိနေပါတယ်အထူးသဖြင့်တော့ဒီဗမာတွေလုံနေကိုင်းနေတဲ့စားတောက်ဆိုင်တွေကပို့ပြီးတော့ခုနကလိုရှင်းနိုင်သူပိတ်သိမ်းရတဲ့ဟာမျိုးတွေလုလာမယ်ဆိုလို့ရှိရင်အဲ့ဒီဆိုင်မှာလုံနေတဲ့ဗမာအပေါင်းတို့ဆိုးရအနေနဲ့ဒီလိုနေသားတွေကိုထည့်သွင်းစဉ်းစားပြီးတော့ထောက်ပံ့မှုမပေးနိုင်ဘူးဆိုလို့ရှိရင်တော့ဒီကနေ့လာလို့ဒီဇာဝင်နေရေလောက်ကပို့ပြီးတော့ကြီးထွားလာမယ်လို့ကျွန်တော်တို့ခန့်မှန်းရပါတယ်
။ကယောဂါကာလဂျပန်မှာစီးပွားရေးအခြေအနေဆိုးလာလို့ဇာဝင်နေရေနေထိုင်ဖို့အခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့မြန်မာတချို့မြန်မာနိုင်ငံကိုပြန်ဖို့ဂျပန်နိုင်ငံဆိုင်ရာမြန်မာတပ်ရုံးကိုတော်တော်များများဆက်သွယ်နေကြတဲ့အကြောင်းဂျပန်ရောက်တိုင်းရင်းသားတွေစုဖွဲ့ထားတဲ့ညီညွတ်သောတိုင်းရင်းသားများအဖွဲ့အစည်းဂျပန်ရဲ့ဥက္ကဋ္ဌဦးမိုင်းကျော်ဦးကပြောပြပါတယ်
။အများကြီးကြီးခိုက်တော့ပေါ့အဓိကဒီတိုကျိုအေရီးယားဆိုမြန်မာအလုံးဟာကျွန်တော်တို့စားတောက်ဆိုင်တို့ဒီမိခိုတဲ့ဒီလုံသားတွေအင်မတန်များတယ်အားလုံးအလုပ်တွေပါတယ်အကုန်အချိန်တွေ short တယ်ပြုတ်တယ်ကျွန်တော်ဆိုမနှစ်တစ်နှစ်လုံးကျွန်တော်တို့ဒီအလုပ်လုပ်ရအချိန်ကရခိုင်တော့90ပဲရှိတယ်ဒီလာမယ့်နှစ်မှာဆိုရင်တော့ဒီထက်ပိုလျော့ဖို့ရှိတယ်ဆိုတော့ဒီထောက်ပံ့ကြီးကလည်းနိုင်ငံဒီဒုတိယအကြိမ်အစိုးရကတော့ပေးဖို့အရင်လို100,000တော့ဖြစ်နိုင်ချေနည်းတယ်ဗောနော်ကျွန်တော်တိတော့ဆိုရင်တော့မြန်မာတော်တော်များများတချို့ဆိုရင်ဒီအလုပ်အစီအရေးတဲ့လူတို့ပြန်စပြုတာများလာတယ်တိုင်ယုံမှာပြန်ချင်လို့အစင်းပေးလို့လည်းအများကြီးပဲလေတိုင်ယုံကနေပြီးတော့မှအစီအစဉ်ဆွဲပြီးတော့မှဦးစားပေးသေးဦးစားပေးနေပေါ့နော်မဖြစ်မနေပြားမဲ့လူအချမရေရအကြောင်းသားဘယ်လိုမှနေလို့မရလူဦးစားပေးအစီအစဉ်ဆွဲပြီးတော့မှသူတို့ ENA line နဲ့ချိန်ပြီးတော့မှပြန်ပို့တာမျိုးရှိပါတယ
်အမေရိကန်ပြည်ထောင်စုက John Hopkins စစ်တက္ကသိုလ်ရဲ့2021ခုနှစ် January 4ရက်နေ့နောက်ဆုံးထုတ်ပြန်ချက်စာရင်းအရဂျပန်တနိုင်ငံလုံးတိုင်းတာနဲ့ကူးစက်မှုပေါင်းက 24,600 ကျော်ရှိသွားပြီဖြစ်ပြီးကိုဗစ်ကြောင့်သေဆုံးသူက 3,600 ကျော်အထိရှိနေပြီဖြစ်ပါတယ်ရှင်ကျွန်မစုမမ
ဖြိုးရဲ့အမေရိကန်တိုင်းဟာနနက်ခင်းစီစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခုဆက်လက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုမူရင်းအပေါ်မှာပြတ်ကောင်းထုတ်တင်ပြပေးတဲ့အစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီကျွန်တော်အောင်မြတ်သူပါမြန်မာနိုင်ငံရဲ့အခင်းချင်းသစ်နဲ့တမရော်ရဲ့အခမ်းကဏ္ဍဆိုတဲ့ခေါင်းစဉ်နဲ့ The Diplomat သတင်း online မှာအမရတီဟာရေးသားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြမှာပါမြန်မာနိုင်ငံမှာပြောင်းလဲနေတဲ့နိုင်ငံရေးစနစ်အတွင်းစစ်တပ်ကသူ့ရဲ့အခမ်းကဏ္ဍကိုဘယ်လိုပြန်လဲချိန်နှီးခဲ့တယ်လဲဆိုတဲ့အကြောင်းဆောင်းပါးမှာအဓိကဖော်ပြထားပါတယ်စစ်အစိုးရက2003ခုနှစ်မှာချမှတ်ခဲ့တဲ့လမ်းပြမြေပုံ9ချက်အတိုင်းမြန်မာနိုင်ငံမှာအမေရိကန်ဒီမိုကရေစီအုပ်ချုပ်ရေးပုံသဏ္ဍာန်တစ်ခုစီကိုပြောင်းလဲခဲ့တာဖြစ်ပါတယ်တမရော်လို့အများသိထားကြတဲ့မြန်မာစစ်တပ်ရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေဟာအပြေအဝအလုပ်ဖြစ်နေတဲ့ဆိုပေမဲ့လည်းတမရော်ရဲ့အခမ်းကဏ္ဍကိုအနာဂတ်မြန်မာနိုင်ငံရဲ့အခင်းကျင်းနဲ့ဘယ်လိုပြန်လည်ထိန်းချုပ်မလဲဆိုတဲ့ခက်ခဲတဲ့ပြဿနာတွေလည်းရှိနေသေးပဲဆိုပြီးတော့ဆောင်းမမှာအစချီရေးသားတာပါပဲတမရော်ရဲ့တရားဝင်ထုတ်ပြန်ချက်တွေအရ မြန်မာပြည်သက်မှာဖြစ်လာနိုင်တဲ့စစ်တပ်ရဲ့အနေအထား၅ခုကိုစောင်းမမထောက်ပြထားပါတယ်။ပထမအချက်အနေနဲ့တိုင်းပြည်တစ်ခုထဲမှာ institution အဖွဲ့အစည်းနှစ်ရပ်နဲ့သွားတဲ့ပုံစံမှာဦးသိန်းစိန်အစိုးရလက်ထက်မှာရပ်ပစစ်ပဲဆက်ဆက်ရေးအမြဲတမ်းမချောမွေးခဲ့ပေမဲ့လည်းအလုပ်ဖြစ်ခဲ့တယ်လို့ဆိုပါတယ်။ NLD အစိုးရကာလတွေရောက်တဲ့အခါမှာဒီလိုဖော်ဆောင်တဲ့ရန်နေရာတွေရပ်ဆိုင်သွားပြီးအဲ့ဒီအစားတပ်မတော်ဟာတီးခြားအဖွဲ့အစည်းတည်းရဖြစ်လာပြီးရပ်ပစစ်ပဲညှိနှိုင်းဆောင်ရွက်မှုအနှိမ့်ဆုံးအနေအထားကိုရောက်ရှိခဲ့တယ်လို့ဆိုပါတယ်။ပြည်ကရဲဒီဇင်ဘာ22ရက်ကတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ပြောကြားချက်ကိုကိုးကားပြီးတော့ဆောင်းမမဖော်ပြထားရမှာတော့တက်မတော်နဲ့နိုင်ငံတော်အစိုးရဟာမရှိမဖြစ်အဖွဲ့အစည်းတွေဖြစ်ပြီးတက်မတော်ကနိုင်ငံတော်အစိုးရကိုကာကွယ်ပေးဖို့လိုအပ်တယ်လို့ဖော်ပြပါရှိပါတယ်။ဒီအချက်အရတက်မတော်ရဲ့အနေအထားဟာနိုင်ငံတော်ရဲ့အထက်မှလည်းမရှိသလိုအောက်မှလည်းရောက်မနေပဲအပြိုင်အနေအထားမှရှိနေကြောင်းဆောင်းမမတောက်ပြထားပါတယ်။ဒုတိယအချက်အနေနဲ့ကာကွယ်ရေးခန့်ကဏ္ဍကိုချဲ့ထွင်လာတယ်လို့ဆောင်းမမဖော်ပြထားရမှာတော့ပြည်တွင်းရန်ပြပရန်ပါဝင်အမျိုးသားအကျိုးစီးပွားနဲ့အချုပ်ချအာဏာတွေကိုအကာအကွယ်ရေးအပြင်လူသားချင်းစာနာအကူအညီပေးရေးတဘာဝဘေးရန်ရဲ့အကာအကွယ်ပေးရေးအထိထည့်သွင်းလာပါတယ်။ရခိုင်ကအမျိုးသားအကျိုးစီးပွားအဖြစ်အမျိုးဘာသာနဲ့ဓလေ့ထုံးတမ်းတွေနေရာမှာအမျိုးဘာသာနဲ့သာသနာအဖြစ်ချဲ့ထွင်ပေါ်ပြလာတယ်လို့ဆောင်းမမှရေးသားထားပါတယ်။တတိယအချက်အနေနဲ့တက်မတော်ဟာပင်မအကာအကွယ်ရေးတာဝန်တွေအပြင်အမျိုးသားနိုင်ငံရေးမှာလည်းဦးဆောင်ပါဝင်မယ်လို့ကိုယ့်ဟာကိုယ်တာဝန်ပေးထားပါတယ်တဲ့။ပါတီနိုင်ငံရေးနဲ့အခြားသောအဖွဲ့အစည်းတွေအားလုံးရဲ့အထက်မှာတက်မတော်ကိုနေရာပေးထားပြီးမြမအရေးရဲ့အခြေခံအုတ်မြစ်ဖြစ်ဒုတာဝန်အရေးသုံးပါးကိုကျင့်ဝတ်အရာဦးထိပ်မှထားရမယ်ဆိုပြီးတော့ဖော်ပြထားပါတယ်။သုထချက်အဖြစ်ဒုတာဝန်အရေးသုံးပါးဟာအခြေခံဥပဒေနဲ့အမျိုးသားနိုင်ငံရေးရဲ့အဓိကတောက်တိုင်နေအဖြစ်တက်မတော်ကအဓိပ္ပာယ်ဖွဲ့ဆိုထားပြီးဘလို့အစိုးရမျိုးနဲ့ဘလို့နိုင်ငံရေးစနစ်မျိုးမှမဆိုတက်မတော်အနေနဲ့ဒုတာဝန်အရေးသုံးပါးကိုကမ္ဘာအဆုံးထိထိမ့်သိမ်းကာကွယ်ရမယ်လို့ဖော်ပြပါရှိပါတယ်။တိုင်းပြည်ကိုပုံဖော်နေတဲ့တခုတည်းသောအဖွဲ့အစည်းဖြစ်တဲ့တက်မတော်ဟာမြန်မာနိုင်ငံရဲ့ပြည်ဝင်ပြောင်းလဲမှုရဲ့နောက်တစ်ဆင့်မှာနတ်ပြည်အဖွဲ့ဆက်ပြီးတော့ကျိုးကိုင်နိုင်ရေးအတွက်ပြင်ဆင်နေကြောင်းဆောင်းမမှဖော်ပြထားပါတယ
် VOA American အတိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။ကုန်ဆုံးသွားတဲ့2020ပြည်နှစ်ထဲမြန်မာနိုင်ငံမှာနိုင်ငံရေးစီးပွားရေးလူမှုရေးနဲ့ငြိမ်းချမ်းရေးကဏ္ဍပေါင်းစုံမှာထူးထူးခြားခြားကြုံရရတဲ့အဖြစ်ပျက်တွေနဲ့နောက်ဆက်တွဲအကျိုးဆက်အဖြစ်နဲ့2021ခုနှစ်ထဲကြုံရနိုင်တဲ့အလားအလာတွေကိုဒီသတင်းပတ်သတင်းတောက်မှတ်စုအစီအစဉ်မှာတင်ပြပေးခြင်းပါတယ်။2020ခုနှစ်အတွင်းမြန်မာနိုင်ငံမှာထူးခြားဖြစ်စဉ်အနေနဲ့ပြောရမယ်ဆိုရင် COVID-19 ကာယရောဂါနဲ့နောက်ဆက်တွဲအကျိုးဆက်တွေလိုပဲပြောရပါလိမ့်မယ်။ကမ္ဘာနိုင်ငံတော်တော်များများမှာကာယရောဂါကူးစက်မှုတွေကြုံနေရပြီးလအနေငယ်ကြာမက်စတာနှောင်းပိုင်းမှာပဲမြန်မာနိုင်ငံကိုပြည်ပကပြန်လာသူတအုပ်ထံမှာပထမဆုံးအကြိမ်ယောဂါဘူးစစ်ဆေးတွေ့ရှိအတည်ပြုခဲ့တာပါကာယရောဂါကြောင့်သေဆုံးသူတချို့အပါအဝင်အတည်ပြုလူနာ300ကျော်တဝိုင်းနဲ့အစောပိုင်းမှာကူးစက်မှုတွေတိတိတတ်တာမတွေ့ရခဲ့ပေမဲ့6လကျော်အကြာမှာပဲရခိုင်ပြည်နယ်ကနေတကြောပြန်ပြည်တွင်ကူးစက်မှုပေါ်ပေါက်ခဲ့တာပါကိုဗစ်ဒုတိယလိုင်းအစပြုခဲ့တဲ့ရခိုင်ပြည်နယ်အပြင်စီးပွားရေးအခြေချရန်ကုန်တိုင်းနဲ့ကူးစက်မှုများတဲ့ဒေသတွေမှာအိမ်ပြေမထွက်ဖို့အမိန့်ထုတ်ရတဲ့အထီးကျုံခဲ့ရပါတယ်။နောက်ပိုင်းမှာလည်းပြည်ရင်းပြည်ပလေရင်ခီးစဉ်တွေရနာခဲ့ရတာတွေသွားလာလှုပ်ရှားမှုတွေကိုကန့်သတ်ခဲ့ရတာတွေကြောင့်စီးပွားရေးမှာတိတိတတ်တတ်ရိုက်ခတ်ခဲ့ရပါတယ်။အဆိုအရကတော့ကာယရောဂါကြောင့်ထိခိုက်မှုတွေကိုကြားခံနိုင်မှုငွေကြေးအမြောက်များအကုန်ကြားခံစီစဉ်ထားပေမဲ့လည်းမြန်မာနိုင်ငံရဲ့စီးပွားရေးဟာပြီးခဲ့တဲ့ဘဏ္ဍာနှစ်မှာတိုးတက်မှုနှုန်း 6.8% ခန့်နှုန်းရှိရာကနေဒီနှစ်မှာ 7.8% ခန့်နှုန်းကိုကျဆင်းသွားကြောင်းကမ္ဘာ့ဘဏ်ကပြောဆိုထားပါတယ်။ကာယရောဂါကြောင့်ထိတွေ့ဆက်ဆံမှုတွေနဲ့လူစုလူဝေးရှောင်ရမယ့်အချိန်မှာပဲနိုဝင်ဘာ10ရက်နေ့ရွေးကောက်ပွဲကိုကျင်းပခဲ့ရမှာမဲယုံတာဝန်ကျသူတွေအပါအဝင်နောက်ဆက်တွဲကူးစက်မှုတွေလည်းတိုးလာခဲ့ပါတယ်။ယောဂကူးစက်မှုတွေဟာအိန္ဒိယချင်းထိုင်းနဲ့တရုတ်နိုင်ငံနဲ့ဇက်တွေကိုပါကျုံလုံးပြန့်နှံ့ခဲ့တာတွေရှိခဲ့တဲ့အတွက်သက်ဆိုင်ရာနိုင်ငံတွေကသွာလာဝင်ထွက်မှုတွေနဲ့ကုန်သွယ်မှုတွေကိုပါတင်းတင်းကြပ်ကြပ်ကန့်သတ်တာတွေလည်းရှိခဲ့ပါတယ်။ကိုဗစ်ယောဂကြောင့်သေဆုံးသူ2000ကျော်နဲ့ကူးစက်သူအတည်ပြုလူနာပေါင်း3000ကျော်ရှိနေတဲ့မြန်မာနိုင်ငံမှာနှစ်ကုန်ပိုင်းမှာအိမ်ပြန်မထွက်ရအမိန့်ထုတ်ပြန်ထားတာတော်တော်များများကိုပြန်ရုံသိမ်းလိုက်သလိုပြည်ရင်းလေရင်ခီးစဉ်တွေကိုလည်းပြန်လည်ပြည့်စွက်ခွင့်ပြုလိုက်တဲ့ကန့်သတ်ချက်တွေနဲ့ရှော့ပေါက်ပေးခဲ့တာပါ။ ကယ်ယောဂါကာကွယ်ဆေးရဖို့ကိုလည်းအိန္ဒိချင်းအိန္ဒိယနိုင်ငံနဲ့တာဝန်ရှိသူတွေဆွေးနွေးညှိနှိုင်းပြီးလာမယ့်မတ်လအောက်မှာကယ်ယောဂါတိုက်ဖျက်ရေးမှာရှေ့တန်းကနေဆောင်ရွက်နေတဲ့ကျန်းမာရေးဝန်ထမ်းတွေကိုဦးစားပေးထုတ်နှံပေးနိုင်မှုရည်ရွယ်ထားတယ်လို့လည်းတာဝန်ရှိသူတွေကပြောဆိုထားကြပါတယ်ရှင်။ကျွန်မကတော့စုစုပါ။
မြန်မာနိုင်ငံမှာ2020ပြည့်နှစ်တဲ့ကျင်းပတဲ့ရွေးကောက်ပွဲမှာကပေးကာလစိန်ခေါ်မှုတွေနဲ့အတူနိုင်ငံရေးအခြေအနေဖြစ်စရာတွေလည်းကြုံခဲ့ရတာပါ။ကိုဗစ်ကပ်ရောဂါကူးစက်မှုတွေတကြော့ပြန်များလာချိန်မှာပဲလွေမှာ၈ရက်နေမှာစီစဉ်ထားတဲ့အတိုင်းကျင်းပခဲ့တဲ့ရွေးကောက်ပွဲလုပ်ငန်းစဉ်ပေါ်တက်မတော်နဲ့နိုင်ငံရေးပါတီတချို့ရဲ့ဝေဖန်မှုတွေကိုလည်းတောက်လျှောက်လို့တွေးခဲ့ရပါတယ်။ရွေးကောက်ပွဲအကြိုကာလမှာပဲရွေးကောက်ပွဲကော်မရှင်နဲ့အစိုးရရဲ့ပြင်ဆင်မှုတွေအားနည်းတာတွေတွေ့တဲ့အကြောင်းတမရောကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းကအမှတ်ချက်ပေးခဲ့တာပါအစိုးရဘက်ကလည်းတမရောကရွေးကောက်ပွဲလုပ်ငန်းစဉ်မှာဆော့ဖတ်တဲ့လုပ်ရက်တစ်ခုအနေနဲ့တုံ့ပြန်ခဲ့တာကြောင့်အခြေအနေဖြစ်စရာတွေလည်းကြုံခဲ့ရပါတယ်ရွေးကောက်ပွဲတွေကျင်းပတာမှာတော့လွတ်လပ်မြောက်တဲ့အခြေအနေတွေမရှိဘူးဆိုပြီးတမရောနဲ့အေအေရခိုင်လက်နက်ကိုင်တပ်ဖွဲ့တို့ကြောင့်တိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်အပါအဝင်ပြည်နယ်နဲ့တိုင်း6ခုကမဲဆန္ဒနေမြေတချို့မှာရွေးကောက်ပွဲကျင်းပမဲ့အစီအစဉ်တွေကိုကော်မရှင်ကဖျက်လိုက်တာကြောင့်မဲဆန္ဒရှင်တပ်တန်းကျော်မဲပေးခွင့်မရခဲ့ကြပါဘူး။ကယောဂါကာလမှာကျန်းမာရေးလမ်းညွန်ချက်တွေနဲ့အညီရွေးကောက်ပွဲကျင်းပနိုင်မှုစီစဉ်ခဲ့ပေမဲ့ရွေးကောက်ပွဲမတိုင်ခင်စီယုံရေးလုပ်ငန်းတွေနဲ့ရွေးကောက်ပွဲကာလမှာလူစုလူဝေးနဲ့ထိတွေ့ဆက်ဆံမှုတွေရှိခဲ့တာကြောင့်ဝေဖန်စရာတွေကြုံခဲ့ရပါတယ်။တရုတ်နိုင်ငံနေဆက်မျိုးရွှေလီမာလဲအနာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုထောက်ခံတဲ့လှုပ်ရှားမှုမှာမြန်မာနိုင်ငံသားယာနဲ့ချီပါဝင်ခဲ့တာကြောင့်တရုတ်အာဏာပိုင်တွေကအရေးယူခဲ့တဲ့အထည်လည်းဖြစ်ခဲ့ရပါတယ်။ရှမ်းပြည်နယ်တောင်ပိုင်းမှာမဲလက်မှတ်နဲ့မဲယုံတုံးပစ္စည်းတွေကိုပို့ဆောင်တဲ့ကားတစ်စီးကိုရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ကပြစ်ခတ်ခဲ့တာရခိုင်ပြည်နယ်မှာ NLD လွတ်တော်ကိုယ်စားလှယ်လောင်း3ဦးကိုအေးအေးရခိုင်လက်နက်ကိုင်အဖွဲ့ကဖမ်းဆီးခဲ့တာရွေးကောက်ပွဲနောက်ပိုင်းမှာလည်းကြောင်မဲမြို့နယ်မှာ NLD ပါတီအနိုင်ရကိုယ်စားလှယ်ဦးထိုက်စောပြစ်ခတ်တပ်ဖြတ်ခံခဲ့ရတာအပအဝင်လုံခြုံရေးအရာချင်းချောက်မှုတွေလည်းရှိခဲ့ပါတယ်အဓိကအတိုက်ခံနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအပါအဝင်နိုင်ငံရေးပါတီတချို့ကတော့ရွေးကောက်ပွဲမှာမဲမက်တမာမှုတွေမမျှတတဲ့လုပ်ရက်တွေရှိခဲ့တဲ့ဆိုပြီးကန့်ကွက်ခဲ့တာတွေလည်းရှိခဲ့ပါတယ်။တက်မတော်ကလည်းရွေးကောက်ပွဲနောက်ပိုင်းမှာပဲတက်မတော်သားတွေနဲ့မိသားစုဝင်တွေမဲပေးခဲ့ကြတဲ့မဲဆန္ဒနေမျိုးတွေကရွေးကောက်ပွဲလုပ်ငန်းစဉ်မှာအားနည်းချက်တွေရှိခဲ့တဲ့အကြောင်းပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲဟာရေဘူးရအဖြစ်ငင်းငင်းကြမ်းကြမ်းနဲ့လွတ်လပ်မြောက်တမှုရှိတဲ့အကြောင်းပြည်တွင်းပြည်ပရွေးကောက်ပွဲစောင့်ကြည့်အကဲခတ်သူတွေကတုံ့ပြန်ကြပါတယ်။ရွေးကောက်ပွဲမှာကြိုတင်ခမန်းထားတဲ့အတိုင်းအာဏာရ NLD ပါတီကအများစုအနိုင်ရကြောင်းလည်းကော်မရှင်ကကြေညာထားပါတယ်ရှင်။ကျွန်မမေခါပါ
။ရခိုင်ပြည်နယ်မှာတော့2020တနှစ်လုံးနီးပါးအဲရခိုင်လက်နက်ကင်ဖွင့်တဲ့တပ်မတော်ကြားတိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်တင်းနေရှိတဲ့ဒေသခံတွေလည်းနေရာဆုံးခါတင်းချောင်နေကြပါတယ်။တိုက်ပွဲတွေကြားကလေးငယ်တွေပါဝင်အရာသာထိခိုက်သေးဆုံးမှုတွေကြောင့်ကုလသမဂ္ဂပါဝင်နိုင်ငံတကာအသံဝင်ကစိုးရိမ်တဲ့သဘောထားတွေလည်းထွက်ပေါ်ခဲ့ပါတယ်။လက်နက်ကင်တိုက်ပွဲတွေကြောင်းလုံခြုံရေးစိတ်မရှာရတဲ့အတွက်နိုဝင်ဘာလ10ရက်နေ့ကရွေးကောက်ပွဲကျင်းပရမှာရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်ကိုခုနဲ့ကျေးရွာအုပ်စုတချို့မပါဝင်ခဲ့တာဟာလည်း2020ပြည့်နှစ်ထဲရခိုင်ပြည်နယ်မှာထူးခြားမှုဖြစ်တွေ့ခဲ့ရတာပါ။ဒါပေမဲ့လည်းဂျပန်ဆိုရရဲ့ထူးတန်တမန်ဆာဆာကာဝါကရောင်းဝယ်စစ်ဆတ်ပေးခဲ့တဲ့နောက်မှာတော့ရခိုင်ပြည်နယ်မှာရွေးကောက်ပွဲတွေပြန်ကျင်းပနိုင်ရေးအလားအလာတွေလည်းထွက်ပေါ်လာပါတယ်။တမ်တော်နဲ့တိုက်ပွဲတွေပြင်းထန်ဖြစ်နေတဲ့အဖွဲ့ကလည်းရွေးကောက်ပွဲကျင်းပနိုင်မယ့်အခြေအနေတွေဖန်တီးဖို့ကန့်လန့်လိုက်တယ်လို့စစ်တပ်ကလည်းကန့်လန့်ချက်ကိုလက်ခံခဲ့တာကြောင့်နှစ်ကုံပိုင်းရခိုင်ပြည်နယ်မှာလက်နက်ကင်ပဏိပခတ်တွေရပ်ဆိုးတော့ခဲ့ပါတယ်။တမ်တော်နဲ့အဖွဲ့ကြားတိုက်ရိုက်ဆွေးနွေးတာတွေလည်းရှိခဲ့တာကြောင့်ရခိုင်ပြည်နယ်မှာရွေးကောက်ပွဲမဖြစ်ခဲ့တဲ့နေရာတွေမှာပြန်ကျင်းပနိုင်ဖို့နဲ့ငင်းချမ်းရေးပေါ်မျှော်လင့်ချက်တွေလည်းထပ်ပေါ်လာပါတယ်။ဒါပေမဲ့လည်းအဖွဲ့နဲ့ဆွေးနွေးမှုမှာအစိုးရကပါဝင်တာမတွေ့ရတယ်လို့အာဏာရ NLD မျိုးသားဒီမိုကရေစီဖွဲ့လျှောက်ကလွှတ်တော်ကိုယ်စားလှယ်လောင်းတွေကိုအဖွဲ့ကပြန်လွှတ်ပေးဖို့လည်းတောင်းဆိုထားပါတယ်။ဒီလိုရှင်နေမျိုးမှာပဲရခိုင်ပြည်နယ်မှာရွေးကောက်ပွဲတွေကိုဒီနေ့မကုန်ခင်ပြန်လည်ကျင်းပပေးနိုင်ဖို့အဖွဲ့ရဲ့တိုက်တွန်းချက်ဟာလက်တွေ့ဖြစ်လာနိုင်ဖို့အလားအလာတွေမျှင်မြင်နေတယ်လို့ဆိုရမှာပဲဖြစ်ပါတယ်ခင်ဗျာကျွန်တော်တတ်နိုင်ပါ
NCA လမ်းကြောင်းရဆိုင်သွားတဲ့အချိန်ကြီးကနေဒီကနေ့ဆိုရင်27ရာစုပင်လုံးကြီးလာကောင်ကိုကျင်းပနိုင်တဲ့အနေအထားကိုရောက်လာပါပြီ
မြန်မာနိုင်ငံရေးမှာအဓိကကျတဲ့ငင်းချမ်းရေးလုပ်ငန်းစဉ်ဟာ2020ပြည့်နှစ်မှာအတဲအကျတွေနဲ့ရောထွေးနေခဲ့ပြီးနှစ်ကုန်ပိုင်းမှာတော့မျှော်လင့်ချက်တချို့ကိုလည်းတွေ့ရပါတယ်။ COVID ကာယောဂါကြောင့်ငင်းချမ်းရေးဆွေးနွေးမှုတွေမှာအကန့်အသတ်တွေရှိခဲ့တယ်လို့တိုင်းရင်းသားဒေသတွေမှာလည်းလက်နက်ကင်ပြိပခါတွေပြင်းထန်ခဲ့တာကြောင့်မျှော်လင့်ချက်တွေမှေးမိန်ခဲ့ပေမဲ့နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲနောက်ပိုင်းမှာတော့တစ်နှစ်လုံးတိုက်ပွဲတွေပြင်းထန်ခဲ့တဲ့ရခိုင်ပြည်နယ်မှာမမျှော်လင့်ဘဲတနက်တန်တွေတိတ်သွားခဲ့တာတွေ့ရပါတယ်။ အထူးသဖြင့်ဆူဗီယာကအကြမ်းဖက်အဖွဲ့အစည်းဖြစ်တပ်မတ်ထားပြီးတမ်ဘရော့နယ်လည်းတိုက်ပွဲတွေအပြင်းထန်ဖြစ်ခဲ့တဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့နဲ့ဆူနွေးမှုတွေကနေအပြည့်အစာချုပ် NCA လက်မှတ်မရေးထိုးသေးတဲ့တရုတ်မြန်မာနယ်စပ်ကလက်နက်ကိုင်အဖွဲ့တွေပါနိုင်ငံရေးစပွဲဝိုင်းမှာပါဝင်လာနိုင်တဲ့မျှော်လင့်ချက်တွေလည်းအားကောင်းလာပါတယ်ကိုဗစ်ကာယောဂါကြောင့်အကန့်တက်တွေရှိနေတဲ့ကြားမှာပဲနှစ်နှစ်ကျော်ကြာရပ်ဆိုင်းနေတဲ့ပြည်ထောင်စုငင်းကြဲရဲ့ညီလာက21ရာစုပင်လုံးရုဒ္ဓအစည်းအဝေးကိုကျင်းပနိုင်ခဲ့တာဟာလေအလားအလာကောင်းတစ်ခုလို့ဆိုရမှာပါဒီညီလာခံမှာပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်းသုံးကိုချမှတ်နိုင်ခဲ့တာကြောင့်အနာဂတ်ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်ထောင်စုတည်ဆောက်ရေးအခြေခံအုံမြင့်ဖြစ်လာနိုင်တယ်လို့လည်းတွက်ဆနေကြပါတယ်ဒီအခြေအနေတွေကြောင့်ရှေ့လာမယ့်2021ခုနှစ်ထဲမှာ NCA အပြည့်အစာချုပ်ကိုအခြေခံတဲ့ပြည်တော်စုငင်းချမ်းရင်ညီလာခံ21ရာစုပင်လုံးမှာလက်နက်ကင်အင်အားစုတွေအားလုံးပါဝင်လာနိုင်ပြီးငင်းချမ်းရင်အလားအလာကောင်းတွေထွက်ပေါ်လာနိုင်တယ်လို့လည်းခန့်မှန်းနေကြပါတယ်။အချိန်တည်းမှာပဲမြန်မာနိုင်ငံမှာဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ပေါ်ဆောင်ရေးအတွက်အဓိကအဟံတားတစ်ခုအဖြစ်ပြောနေကြတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟာလည်းလွတ်တော်အတွင်းမှာရောငင်းချမ်းရင်ဆွေးနွေးပွဲတွေမှာပါအဓိကအာရုံစိုက်မဲ့ကိစ္စတစ်ခုဖြစ်လာနိုင်တဲ့အလားအလာတွေလည်းရှိနေပါတယ်ခင်ဗျာကျွန်တော်မိုးစော်ပ
ါ VOA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
တော်ရရှင်များရှင်ကျမတင်ကီထိုက်ပါအမေရိကန်ရဲ့အသားတို့ဖြည့်ဆွစာချွေးမွေးမြူထားတဲ့ဝက်သားတင်သွင်းမှုကိုကာလရှည်တမ်းမြစ်ထားတဲ့ထိုင်ဝမ်ကပြန်ဖွင့်ပေးဖို့ရှိကြောင်းဒီလုပ်ငန်းရှင်နဲ့နှိဆက်သူတွေကပြောပါတယ်။ထိုင်ဝမ်ရဲ့ထိပ်တန်းပို့ကုန်တင်ပို့ရာနိုင်ငံတွေထဲကတစ်ခုဖြစ်တဲ့အမေရိကန်ပြည်ထောင်စုနဲ့ကျေပြန်းနယ်ကုန်သွယ်ရေးသဘောတူညီချက်တရဆွေးနွေးနိုင်ရေးအခုလိုဆောင်ရွက်တာဖြစ်ကြောင်း Ralph Jennings ရဲ့သတင်းဆောင်ပါကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာတင်ပြပေးပါမယ်။အမေရိကန်ပြည်ထောင်စုမှာအသားတို့ဖြည့်ဆွစာချွေးမွေးမြူထားတဲ့ဝက်သားတင်သွင်းခွင့်ကိုထိုင်ဝမ်လွှတ်တော်ကဒီဇင်ဘာလနှောင်းပိုင်းမှာအပြီးသတ်ခွင့်ပြုပေးလိုက်ပါတယ်။ Red to Pemin အသားတို့ဖြည့်ဆွစာကဝက်တွေမှာအသားတူးစီဖို့ကြွေးတာဖြစ်ပေမဲ့လည်းတရုတ်ရုရှားနဲ့ဥရောပသမဂ္ဂအပါအဝင်နိုင်ငံပေါင်း160ကတားမြစ်ထားတာပါ။အမေရိကန်ထံကဝက်သားတင်သွင်းမှုတားမြစ်ချက်ဟာအမေရိကန်နဲ့ကုန်သွယ်ရေးမှာအဓိကအတားအဆီးတစ်ခုလို့ထိုင်ဝမ်တာဝန်ရှိသူတွေကယုံကြည်ထားကြတာပါတတိပုဂ္ဂလလွှတ်တော်မှဖရက်ဒီလင်ကအခုလို့ပြောပါတယ
်我跟美国的过去几次国会的
အမေရိကန်ပြည်ထောင်စုကိုလွှတ်တော်ခီးစဉ်သွားတဲ့အခါမှာအမေရိကန်လွှတ်တော်အမတ်တွေကဒီကိစ္စကိုအမြဲတမ်းပြောပါတယ်တဲ့အခုတော့ဒီအခက်အခဲကြီးမရှိတော့ပါဘူးလို့လွှတ်တော်အမတ်ဖရက်ဒီလင်ပြောဆိုခဲ့တာဖြစ်ပါတယ်တရုတ်နိုင်ငံပြီးရင်အမေရိကန်ကထိုင်ဝမ်ရဲ့အကြီးဆုံးကုန်သွယ်ဖက်ဖြစ်ပါတယ်။1994ခုနှစ်ကတည်းကစလို့အမေရိကန်နဲ့လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ရဖို့ထိုင်ဝမ်အစိုးရတာဝန်ရှိသူတွေကကြိုးစားနေတာဖြစ်ပါတယ်။လျှက်စစ်ပစ္စည်းကုန်ထုတ်လုပ်မှုကစီးပွားရေးရဲ့အဓိကထောက်တိုင်တစ်ခုဖြစ်နေတဲ့ထိုင်ဝမ်လိုနိုင်ငံမျိုးတွေအနေနဲ့ကုန်သွယ်ခွင့်ကင်းလွတ်ခွင့်ရစေရေးသဘောတူညီချက်တွေလက်မှတ်ထိုးတဲ့နေရာမှာအမေရိကန်ဘက်ကချွင်းချက်တစ်ခုအနေနဲ့အမေရိကန်စိုက်ပျိုးမွေးမြူရေးထွက်ကုန်တွေတင်သွင်းပေးရေးအမေရိကန်ကုန်သွယ်ရေးညှိနှိုင်းသူတွေကကုန်သွယ်ဘက်တွေကိုတွန်းအားပေးလေရှိပါတယ်။2019ခုနှစ်အတွင်းအမေရိကန်ကိုထိုင်ဝမ်ဘက်ကကုန်ပစ္စည်းတင်သွင်းမှုကဒေါ်လာ 61.6 ဘီလီယံထိရောက်ရှိခဲ့ကြောင်းအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရုံးကထုတ်ပြန်ထားပါတယ်။ကွန်ပျူတာဒပိုင်းလျက်ကူးပစ္စည်းတွေဆက်ပစ္စည်းတွေအပါအဝင်ထိုင်ဝမ်တို့ပစ္စည်းတွေကိုအမေရိကန်ဘက်ကဝယ်ယူနေပါတယ်ဒီလိုဝယ်ယူမှုကြောင့်ပဲ2019ခုနှစ်အတွင်းထိုင်ဝမ်ဘက်ကအမေရိကန်နဲ့ကုန်သွယ်ရေးမှာဒေါ်လာ 19.3 ဘီလီယံအသာစီးရခဲ့တာပါထိုင်ဝမ်ဖိုကောင်တက္ကသိုလ်ကအများပြည်သူဆက်ဆံရေးဆိုင်ရာပမောက်ခလီယူယင်ဂျင်းကအခုလိုသုံးသပ်ပါတယ်
It seems to me that nobody can deny because of the small tiny size of Taiwan.
တဘာဝအရင်းမြစ်မလုံလောက်တဲ့သေးငယ်တဲ့ထိုင်ဝမ်အနေနဲ့နိုင်ငံသားအတိုင်းပြည်တွေနဲ့နိုင်ငံတကာကုန်သွယ်ရေးကိုအပြည့်အဝအာရုံစိုက်ပြီးဆောင်ရွက်ကြရမယ်ဆိုတာကိုဘယ်သူမှမငြင်းနိုင်ပါဘူးတဲ့ကမ္ဘာအကြီးဆုံးနိုင်ငံတွေထဲကတစ်ခုဖြစ်တဲ့အမေရိကန်ပြည်ထောင်စုနဲ့ဓာတ်ရိုက်ဆက်ဆက်ညှိနှိုင်းနိုင်ဖို့လိုတယ်ဆိုတာကလည်းဘယ်သူမှမငြင်းနိုင်ပါဘူးလို့ပြောဆိုသွားတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုဟာထိုင်ဝမ်ရဲ့အင်အားအကောင်ဆုံးမဟာမိတ်ဖြစ်တယ်လို့ထိုင်ဝမ်ဝန်ကြီးချုပ်ဆူဆန်ချန်ကပြီးခဲ့တဲ့2020ပြည့်နှစ်နိုဝင်ဘာလအတွင်းလွှတ်တော်မှာပြောဆိုခဲ့ပါတယ်စားသုံးဖို့ဘေးကင်းမှုအမခံချက်အတွေ့အမေရိကန်အသားထုတ်လုပ်တဲ့စက်ရုံတွေမှာတခါတည်းစစ်ဆေးဖို့နဲ့တန့်စင်တဲ့ထုတ်ကုန်ဖြစ်ကြောင်းအမှတ်တရစိတ်တွေပါရှိဖို့အစိုးရဘက်ကတောင်းဆိုမဲ့အကြောင်းပါလီမန်မှာဝန်ကြီးချုပ်ကရှင်းလင်းခဲ့ပါတယ်။ဝက်တီမှာအသားတိုးစေဖို့သုံးတဲ့ Rectopamine ဓာတ်ကျွင်းဟာလူကျန်းမာရေးကိုထိခိုက်စေနိုင်တယ်ဆိုတဲ့အစိုးရစိတ်နဲ့အမေရိကန်ရဲ့ဝက်သားကိုထိုင်ဝမ်ကတားဆီးထားတာဖြစ်ပါတယ်။အမေရိကန်ရဲ့ဝက်သားတင်သွင်းခွင့်တားမြစ်ချက်ကိုဖယ်ရှားလိုက်တာဟာဆိုရင်အမေရိကန်နဲ့နှစ်ဖက်အကျိုးတူကုန်သွယ်ရေးသဘောတူညီချက်တစ်ခုအတွက်လမ်းဖွင့်ဖို့ရည်ရွယ်တာအဖြစ်ရှုမြင်ကြောင်းအစိုးရရဲ့ Central News Agency ကပြီးခဲ့တဲ့နှစ်နိုဝင်ဘာလအတွင်းဖော်ပြပါဗျ။အမေရိကန်ဝက်သားတင်သွင်းခွင့်ပေးဖို့ရည်ရွယ်ကြောင်းထိုင်ဝမ်သမ္မတဆိုင်အင်ဝမ်က2020ဩဂုတ်လအတွင်းကြေညာခဲ့ပြီးနောက်မှာလဲအစိုးရဌာနအတော်များများက Twitter လူမှုကွန်ရက်တွေမှာရောကြေညာချက်တွေထုတ်ပြီးတော့ရောတုံ့ပြန်ခဲ့ကြပါဗျ။ထိုင်ဝမ်မှာအမေရိကန်တန်ယုံလုပ်ငန်းတွေလဲပတ်နေတဲ့ယုံကတော့အခုဆောင်ရွက်ချက်အပေါ်ကြိုဆိုပါတယ်။ဒီဆောင်ရွက်ချက်ကြောင့်အရှိအာရှရဲ့အတက်ကြွားဆုံးအလားအလာအရှိဆုံးဈေးကွက်တည်တဲ့ကတစ်ခုမှာအမေရိကန်မွေးမြူရေးသမားတွေဝင်ရောက်လုပ်ကင်ခွင့်ပိုပြီးရရှိစေမယ်လို့ပြောဆိုထားပါတယ်။ဒါ့အပြင်သမ္မတဆိုင်ရဲ့ဆုံးဖြတ်ချက်ဟာဆိုရင်အမေရိကန်နဲ့ထိုင်ဝမ်ကြားစီးပွားရေးနဲ့ကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုတွေပိုပြီးလမ်းပွင့်သွားစေမယ်လို့လည်းပြောပါတယ်။ထိုင်ဝမ်ဟင်းလျာတွေမှာဝက်သားအသုံးပြုမှုကများပါတယ်။စားတောက်ဆိုင်တွေရဲ့ဓာစင်နဲ့ချီတဲ့အဓိကဟင်းပွဲကြီးတွေကနေ hot dog အစာသွပ်မုန့်မင်းဆက်စာအသားညက်ပေါင်းမှုတွေအထိဝက်သားကိုသုံးပါတယ်။တက်တက်လို့ဟင်းလျာလို့နာမည်တက်ထားတဲ့ဟင်းပွဲတွေမှာပါစပိုမှုတချို့ကဝက်သားစင်ကိုထည့်ပါတယ်။ဒါပေမဲ့လည်းအမေရိကန်ရဲ့ကုန်သွယ်ရေးကိုယ်စားလှယ်တော်ယုံဘက်ကတော့ကုန်သွယ်ရေးသဘောတူညီချက်တစ်ခုအတွေ့အမေရိကန်ဝက်သားတင်သွင်းခွင့်ပြုရမယ်လို့ပြောဆိုထားတာမရှိကြောင်းပြောလာသူကတော့ Nationalist Party ကလွှတ်တော်အမတ် Charles Chan ဖြစ်ပါတယ်
။ဒီ件事情我認為對台灣內部也造成了一個很大的懷疑。
အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရုံးနဲ့အလဲအလှယ်လုပ်လို့ရနိုင်မလားဆိုတဲ့အပေါ်မှာထိုင်ဝမ်တွေကဒီကိစ္စအဓိကတန်းတရားပွားနေကြတာလို့သူထင်တဲ့အကြောင်းပြောဆိုသွားပါတယ်။တကယ်လို့မဟုတ်ဘူးဆိုရင်တော့ကုန်သွယ်ရေးကိုယ်စားလှယ်ဘက်ကလည်းဘာခွင့်ရေးမှပြီးမှမဟုတ်ပါဘူးလို့ပြောဆိုသွားတာဖြစ်ပါတယ်။လွှတ်တော်အမတ်ချန်ရဲ့ Nationalist Party ကဒီကိစ္စကိုကန့်ကွက်တဲ့အနေနဲ့ပြီးခဲ့တဲ့နိုဝင်ဘာလအတွင်းကျင်းပတဲ့လွှတ်တော်အစည်းအဝေးမှာဝက်ကလီဇာတွေယူလာခဲ့ကြပါတယ်။လွှတ်တော်အမတ်တွေအချင်းချင်းဝက်ကလီဇာတွေနဲ့ပြစ်ပေါက်ခဲ့ကြတဲ့ရုပ်သံညှင်းကွင်းဟာဆိုရင်လေထိုင်ဝမ်ပြည်တွင်းမှာရောပြည်ပမှာပါမီဒီယာတွေကြားစိတ်ဝင်စားဖော်ပြခဲ့ကြပါတယ်ရှင
် VOA မြန်မာပိုင်းရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကနေကြိုဆိုပါတယ်ရှင်ကျွန်မဆွမြတ်ပါမှာ2020ခုနှစ်မှာရင်ဆိုင်ကြရတဲ့ COVID ကရောဂါကြောင့်လူတိုင်းနေထိုင်သွားလာစားတောက်တဲ့ပုံစံတွေကိုပြောင်းလဲခဲ့ကြရပါတယ်။အဲ့လိုအပြောင်းလဲအတွေ့အကြုံသစ်တွေကနေကိုယ့်ကိုယ်ကိုပိုကူးစားရမယ်ဆိုတဲ့အတွေ့ဝင်လာခဲ့တယ်လို့မြန်မာနိုင်ငံကထိပ်တန်းဖက်ရှင်မော်ဒယ်တစ်ယောက်ဖြစ်တဲ့ Msang လူကပြောပြပါရတယ်။ Model Msang လူရဲ့ New Normal အတွေ့အကြုံသစ်တွေကိုနားထောင်ကြည့်ရအောင်ပါရှင်
။ထူးထူးခြားခြားကတော့အများကြီးပေါ့နော်။ COVID ကာလပေါ့နော်။အခုဒီအချိန်မှာအရင်ကထက်ပိုပြီးရောလေဂရုစိုက်ဖြစ်တဲ့ဒီ First Wave ရော Second Wave ကတော့ပိုဆိုးသွားတာပေါ့နော်။
fashion photo shoot တွေပါရိုက်တဲ့အခါမှာတော့ဘယ်လိုမျိုးထူးထူးခြားခြားဟိုအတွေ့အကြုံသစ်တွေဖြစ်သွားတယ်ဆိုတာကိုပြောပြပါလား
။အမှန်တရားတော့ ရိုက်တဲ့အချိန်မှာလူအခါတိုင်းထက်လူတွေကလည်းပူနေသွားတယ်ပြီးရတဲ့အကုန်လုံးပေါ့နော် mouse ကိုအဓိကပဲအကုန်လုံးတတ်ထားကြတယ်အဲ့ဒီခုကတော့ဟိုကတော့အမတ်တရာတော့ဖြစ်တာပေါ့နော်မှ
အော်အရင်တော့အထက်ကိုလူတွေကလည်းနည်းသွားတယ်ဆိုတော့ညီမအလုံးလုံးရတဲ့အပိုင်းမှာရောကို့အတွက်ထူးထူးခြားခြားအပြောင်းလဲတွေဖြစ်သွားတယ်လို့ခန့်စားရလားရှင
်။ဒီ COVID မတိုင်ခင်ထက်ဆိုင်တော့အရင်တော့ပြောင်းတော့ပြောင်းလဲသွားတာပေါ့။ကို့ကိုပို့ပြီးတော့လည်းကျန်းမာရေးကောင်းအောင်အဓိကယူဆိုင်ပြီးတော့လည်းနေဖြစ်တယ်။ပြင်နေဒီ mask ပေါ့ mask တက်တယ်ပြင်နေလက်ကတော့အငဲဆေးအငဲအရင်ဆေးရလို့လို့လက်တော်မှာ6,600တယ်။အဲ့လိုတော့ဖြစ်တယ်။ဘာလို့တယောက်နဲ့တွေ့ပြီးတိုင်းလဲအဲ့လိုမျိုးပေါ့။အစမ်းလို့ကိုယ်ပဲမတိုင်တော့ထက်ဆိုင်နဲ့အခုလောက်တာနဲ့ကတော့ကွာတော့ကွာသွားတာပေါ့အကုန်လုံးပေါ့ဘာလို့ဆိုတော့ဒီအလုတ်ကလည်းစိုက်လူတယောက်တည်းကြုံတွေ့တာလည်းမဟုတ်ဘူးဒီမြန်မာနိုင်ငံတည်းမဟုတ်တကမ္ဘာလုံးထဲအလုတ်ဒီစီးပွားရေးကထိသွားတာပေါ့နော်အဲ့ဒါဆိုတော့စိုက်လူတွေဒီအလုတ်မှာလည်းချို့နေအချို့ရတယ်ဆိုလဲတိတ်အဆင်မပြေဘူးအဆင်မပြေဆိုတော့တိတ်လည်းအလုတ်လည်းမရှိဘူးလို့လည်းဖြစ်တာပေါ့အဲ့လိုမျိုးစီးပွားရေးလည်းအကုန်လုံးချက်သေးနေတဲ့ဟာပေါ့အဲ့လိုမျိုးဟာဆိုကိုကနဲ့ကိုဒီကိုဗစ်မှာပေါ့ဒီကိုဗစ်ကပေါ့နော်ဆိုင်းလူပြန်ဘလို့ပြန်တွင်တင်ပေးသွားလဲပြန်ဘာပြန်ဖြစ်သွားလဲဆိုတော့လည်းကိုပို့ပြီးတော့ချစ်တတ်ရမယ်ဆိုတဲ့အဲ့ဒီ message လေးတော့ကိုဝင်သွားတယ်အဓိကပေါ့ပြန်နဲ့ကျမကြီးလည်းကိုပို့ပြီးတော့လည်း use ရမယ်ဆိုတဲ့အတွေးလေးလည်းဝင်သွားတယ်မှာ
ဟုတ်ခုနကတော့ဆိုင်းလူပြောလို့ပါကိုချစ်ရမယ်ဆိုတဲ့အတွေးဝင်တယ်ဆိုတာကဘလို့ကြောင့်လဲဆိုတော့အဲ့ဒါလည်းနည်းပို့ပြီးတော့ပေါ့နော်အကျယ်တဝင်းရှင်းပြပါလား
ဟုတ်ဟာလေအဓိကဆိုင်းလူအခုဒီအနုပညာလုံးကအလုတ်ကလည်းကိုချစ်ပြီးွားတော့မှသာကျမရေကြီးဆိုင်ပြီးမှသာဒီအလုတ်တွေကလည်းဆက်လုပ်လို့ရမှာလေအဲ့လိုမျိုးအတွေးဝင်တော့ဒီလူမျိုးအချိန်မှာအခုချိန်ဆိုလဲ stay home ကာလမှာကိုဘယ်လိုမျိုးအဆင်ပြေအောင်နေမလဲပြင်နေကို self care ရေအများကြီးပို့ပြီးတော့လေကြီးဆိုင်ဖြစ်တယ
်ဒီ covid အချိန်မှာပေါ့နော် glory ကလူတိုင်းဒီပါဟိုအရင်တော့အောက်လဲအပြင်းနေမထွက်နေရဘူးအရင်တော့ဆို sign glory ဆိုလဲအာ model တယောက်အနေနဲ့တိတ်အလုတ်များပါတယ်ဆိုတော့အဲ့ဒီလိုမျိုးအလုပ်တွေအခုဟိုရော့သွားတယ်ပေါ့လေဆိုတော့အဲ့လိုအခြေအနေမှာကိုယ့်အတွက်ကိုယ်အခြေအနေပို့ရတော့ကိုယ့်ရဲ့ဒီအနုပညာလုပ်ငန်းအတွက်ပို့ပြီးတိုးတက်အောင်ပေါ့နော်ကိုယ့်အတွက်ပို့ပြီးတော့တိုးတက်အောင်ကိုဘာတွေအလုပ်ဖြစ်တယ်ဆိုတာရောပြောပြလို့ရမလားရှင
့်အာဟိုအာဆန်ကကနာဒီ stay home မှာဆိုလဲကိုပေါ့ဒီ motivation ဖြစ်အောင်တစ်ခုမဟုတ်တစ်ခုအမြဲလုပ်တယ်ဥမာဟိုပေါ့ဒီအနုပညာနဲ့ပတ်သက်တာပေါ့ဆန်လူဆိုရင်ဟိုအခိုင်းဆိုရင်ဟိုအဖိုးရင်တော့ဆိုလဲကိုဝါဒနာပါတဲ့အရာပေါ့ကိုလောက်တာတော့မလောက်တတ်ဘူးဆိုပေမဲ့လည်းကိုပါတော့ကိုပကြီဆွဲတဲ့ဟာလေးတွေပေါ့အဲ့လိုမျိုးလေးတွေလောက်ဖြစ်တယ်ပြန်နေဒီအင်တာနက်မှာကြည့်ပြီးတော့အခုဆိုလဲတခြားအမှုပညာရှင်တွေပါတယ်လောက်နေလဲပေါ့ဒီ celebrity တွေသူတို့တွေလည်း home stay ကာလာမှာဘလို့လောက်နေလဲအဲ့လိုမျိုးတွေဆိုင်းလူလည်းအကုန်သူတို့ရဲ့ fashion ဘိုင်းတွေအစအဲ့သူတို့ရဲ့ lifestyle တွေကိုကြည့်ပြီးတော့အော်လို့ကိုလည်းပါတယ်ပြန်ထပ်ပြီးတော့ level up လုပ်ရမလဲဆိုတဲ့ဟာကိုလည်းပြန်အတွေးဝင်နေရ
အဲ့တော့ဟိုပြောချင်တာကတော့ဒီ covid ရဲ့ဟိုအဆိုးရရအကောင်းပေါ့နော်ကိုယ့်အတွက်ကိုပြန်ပြီးတော့ကိုဟိုစကိုယ့်အတွက်ကောင်းအောင်လို့ပို့ပြီးတော့လှုပ်ဖြစ်ဖို့အချိန်ရသွားသလိုဖြစ်တာပေါ့
ဟုတ်တယ်ရှင်ဟုတ်တယ်ရှင်ဒီ covid မတိုင်ခင်နဲ့အခုဆိုရင်လည်းဒီစိုက်လူရဲ့ဒီ lifestyle ပေါ့ပြောရမယ်ဆို new normal လိုမျိုးမှာတော်တော်ပြောင်းတော့ပြောင်းလဲသွားတယ်ပြောလေအရင်တော့ဆိုရင်ဆိုင်လူကလေအလုတ်လဲရှုပ်နေတော့လေအိမ်မှာကိုမိသားစုနဲ့တိတ်အချိန်တိတ်မပေးဖြစ်ဘူးဒါပေမဲ့ဒီ COVID-19 ကြောင့်ပေါ့ခဏအမပြောလို့ပဲအစိုးရရဲ့အကောင်ပေါ့မိသားစုနဲ့လည်းပို့ပြီးတော့အချိန်ပို့ပေးဖြစ်သွားတယ်ပြည့်နေတငယ်ချင်းတွေနဲ့လည်းဘယ်ပဲဖြစ်ဖြစ်စကားပြောပြီးတော့အချိန်တွေပို့ရသွားတယ်ပေါ့နော်ဒီထဲကနေမှမှကိုပါလေကိုရဲ့ဒီအလုတ်နဲ့ပတ်သက်ပြီးကိုယ့်ရဲ့အားနည်းချက်တွေလည်းကိုတခြားပြန်ကြည့်ဖြစ်တယ်ကိုဘာတွေထပ်ပြီးတော့ထပ်လုပ်ရအောင်မလဲပေါ့အဲ့ဒါလေးလည်းကိုပြန်တွေးဖြစ်တယ်ရှင်ပြီးတော့ဆိုင်းလူရဲ့ဒီ new normal မှာပေါ့ထူးခြားတာတော့ဆိုင်းလူအကလေးကတယ်အကဆိုတာ TikTok ရှိရလေ TikTok ထဲမှာအကလေးကိုကလည်းကိုကဖြစ်တယ်အဲ့အဲ့တခုလေးကလည်းကိုစိတ်ထွက်ပေါက်ရာဖြစ်တယ်အချိန်ကုန်လို့ကိုမှလည်းမသိဘူးအဲ့ TikTok ကလေးအဲ့လိုလည်းဖြစ်တယ်အမ
ဒီအလုတ်ပိုင်းနဲ့ပတ်သက်ရင်ရောဒီအလုတ်လက်ခံတဲ့အပိုင်းတွေဘာတွေမှာပို့ပြီးတော့ကိုကဟိုတတိထားတဲ့အပိုင်းရောဖြစ်လာသလားဥမာဒီနေရာတော့ရင်တော့ယောဂကုမလာမသိဘူးဆိုတာမျိုးစိတ်ပူပန်မှုမျိုးနဲ့ပေါ့နော်ဒီဟိုဘယ်လိုမျိုးဟိုစဒီအလုတ်တွေဘာတွေဘိုင်းနဲ့ရောကိုဘောဘယ်လိုတက်ရောက်မှုရှိပါလဲဒီကတ်ယောဂကြောင့
်စမ်းလို့ဒီအလုတ်နဲ့ပတ်သက်ပြီးစမ်းလို့ဖုံးဆက်ပြီးတော့ထားလိုက်ပါတော့ဒီလိုမျိုး shooting တစ်ခုရှိရဆိုရင်ပေါ့သူ့မေးထားတယ်အရင်ဆုံးပေါ့တိရတူတွေဆိုရင်ပေါ့နော်လုံးခဲ့တော့ပေးသွားတာလေသုံးရက်ပေါ့နော်ပေးအပြင်သွားတာလေအဲ့လိုမျိုးကြီးမီးပဲပြန်တဲ့နေကောင်းလားအဲ့လိုမျိုးကြီးပေါ့အကုန်လုံးမီးပြီးတော့မှတေချာပြီးတော့မှအဲ့လိုမျိုးကြီးသွားတာလည်းရှိတယ်ဆန်းတို့ကတော့တေချာမှုပြီးမီးကြည့်တာပေါ့
အခုဒီကာယောဂါပေါ့နော်ဘယ်လောက်ထိဆက်ပြီးတော့ဖြစ်နေအောင်မယ်ဒီအခြေအနေကြီးကဟိုအပြောင်းလဲတွေကဘယ်လောက်ထိဆက်ဖြစ်နေအောင်မယ်ဆိုတာလည်းဘယ်သူမှဟိုအတိအကျမပြောနိုင်သေးဘူးလीဆိုတော့အဲ့လိုအခြေအနေမှာရောအဖက်ရှင်မော်ဒယ်တယောက်အနေနဲ့ပေါ့နော်ကိုယ့်အတွက်ပိုပြီးအကောင်းဆုံးဖြစ်အောင်လို့ဘယ်လိုမျိုးပြင်ဆင်ထားတယ်ဘယ်လိုမျိုးစိတ်ကူးတွေလုပ်ထားတယ်လို့ရောပြောလို့ရလဲရှင်
ဟိုဆန်းလူကတော့ဒီခနာကိုပိုင်းကျမရေးပိုင်းနဲ့ဆိုရင်ဆန်းလူကဒီ nutrition ကောင်းကောင်းဖြစ်တဲ့အစားအစာတွေစားတယ်ပြန်နေကိုကိုကိုပေါ့လေ့ကျင့်ခန်းလဲဘယ်လိုပဲဖြစ်ဖြစ်လုပ်တော့လုပ်ရတယ်ပေါ့နော်ကိုကိုကိုဆန်းလူကတော့အိမ်မှာတော့လေ့ကျင့်ခန်းနဲ့လုပ်တာပဲဘာလို့ဆိုတော့လေ့ကျင့်ခန်းမလုပ်လို့လဲမရဘူးလေကိုကိုကိုအများတန်းပြင်ဆင်နေမှဖြစ်တာဆိုတော့အဲ့ဒါလေးတွေအလုပ်ဟိုပြင်ဆင်ထားတယ်အလုပ်ပိုင်းနဲ့ဆိုရင်တော့ခနာပြောလို့ပဲ internet မှာဆန်းလူကြိုက်တဲ့ဒီ model တွေသူတွေရဲ့ဒီ magazine ကြီးရဲ့ဒီ fashion editorial တွေအများကြီးဖြစ်တယ်ကိုပါကိုအတွက်ပေါ့ကိုရဲ့ self study လေးလေ့လာဖြစ်တယ်ပြင်နေကိုတခြားစိတ်ဝင်စားတဲ့အရာလေးတွေကိုပါတော့ကို internet မှာရှောက်ပြီးလေ့လာဖြစ်တာပေါ့နော်အဲ့လိုလေးနဲ့ Sandra stay home ကလေးအချိန်ကုန်နေ
မြန်မာနိုင်ငံကထိတ်တန်း fashion model M Sang တို့ဖြစ်ပါတယ်ရှင် covid ကာယောဂါကပေးတဲ့အသည့်ကတော့ကိုစိတ်ကျန်းမာမှာကိုလုတ်ဆရာရှိတာတွေကိုဆက်လုပ်နိုင်မယ်ဆိုတဲ့အသည့်ဖြစ်တယ်လို့သူကပြောပါတယ်ရှင်ကျွန်မဆုမြတ်ပါပ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူရာတွေကိုတက်တက်ရောင်သတင်းမှာပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါ။ရုရှားနိုင်ငံနီရှိနော့ဖ်ဂရက်ဒေသမှာတော့တရုတ်ပြည်ကရင်ရနွားနှစ်ဖြစ်မဲ့2021ကိုကြိုးပို့ပြင်ဆင်နေကြပါတယ်။တရုတ်ပြည်ရဲ့နက်ခတ်အရနွားတိဟာအလုပ်ကြိုးစားပြီးတော့လုံလောက်ရိယာရှိတဲ့ဒိတ်ဆန်ဖြစ်တဲ့အတွက်2021ခုနှစ်မှာသူများတွေထက်လက်ဆပိုစူးစမ်းသူတွေအလုံးလို့ရကြုံနဲ့မယ်ဆိုတဲ့သဘောဆောင်နေလို့ယုံကြည်ကြတာပါ COVID ကရောဂါကြောင့်အဆိုးတွေနဲ့ကြုံခဲ့ရတဲ့2020ကိုကြော်ဖြတ်ပြီးတော့နှစ်သစ် 2021 မှာအကောင်းဘက်လှည့်လာဖို့အားလုံးကမျှော်လင့်နေကြတာပါနွားနှစ်ကိုကြိုးတဲ့နွားရုပ်လေးတွေကိုလည်းကြိုးပြီးတော့မှားနေကြပါပြီမိတ်ဆွေတငယ်ချင်းတွေစီနွားရုပ်လေးတွေလက်ဆောင်ပေးတတ်ကြပြီးတော့နှစ်ကူးနေလေလေဈေးတက်လေလေဖြစ်တာကြောင့်ဒီနွားရုပ်လေးတွေကိုကြိုးပြော်ဝယ်ထားတတ်ကြပါရင်အရင်တုန်းကတော့အရုပ်တွေကိုတက်သားနဲ့ထွင်လေးရှိပေမယ့်ဒီနှစ်မှာတော့ကုန်ကြစည်ပို့ပြီးတက်သားလို့ချွေရုပ်တွေအဖြစ်ပထမဆုံးအချိန်ထပ်ဆောင်ပြီးထုတ်ပါတယ်2020ခုနှစ်မှာစီးပွားရေးထိခိုက်ခဲ့တဲ့အတွက်ဈေးတက်တာတဲ့ချွေနဲ့အရုပ်လုပ်ဖို့ဆုံးဖြတ်လိုက်ကြတာပါဒီအရုပ်လေးတစ်ရုပ်ဖြစ်ဖို့အချိန်3ရက်ယူရပါတယ်အရုပ်ကိုမိဖုတ်ပြီးချွေရည်စိမ်းအချောက်ခံပြီးတော့တစ်ခုချင်းကိုလက်နဲ့ဆေးရောင်တင်ပြီးတော့မှတစ်ခါထပ်ပြီးအချောက်ခံရပါတယ်ဒီဒီမှာခေစားနေတာကတော့ချင်းမြင့်တိုးမွေ့နဲ့လုပ်တဲ့အယုတ်လေးတွေပဲဖြစ်ပါတယ်။ဒီအယုတ်လုံးတွေကို19ရာစုကတည်းကလုပ်ခဲ့တာဖြစ်ပြီးတော့ဖန်တယ်ထုတ်လုပ်တဲ့နေ့ခေစားလာတဲ့နောက်ပိုင်းမှာတော့ဒီတိုးမွေ့ယုတ်တွေကိုလူကြိုက်နဲလာကြတာပါ။အခုနှစ်တရာကြာလာတဲ့နောက်မှာတော့ဒီယုတ်တွေပြန်ပြီးတော့ခေစားလာတာဖြစ်ပါတယ်။ဈေးဆိုင်တွေမှာနှစ်ထီးအယုတ်မျိုးစုံကိုတွေးနိုင်ပါတယ်။ဈေးပေါ်ဆုံးအယုတ်က9ဒေါ်လာခွဲရှိပြီးတော့ပုံမှန်အရနှစ်ထီးယုတ်တစ်ခုဆိုရင်တော့35ဒေါ်လာလောက်ဈေးရှိပါတယ်။ဒီလိုအယုတ်နွားတွေတွေမကတကယ်နွားတွေကိုလည်းနှစ်တဲ့အတွက်အလားဆင်ကြပါလေ။နေရှိနော့ဖ်ဂရက်ဒေသကရမ်ယာဆက်ချမ်မာနိုဇာနွား900ရှိပါလေ။ဒီထက်ကနွားတချို့ကတော့နွေရာသီကျရင်မော်ရယ်ရှိုးလျှောက်ကြရမှာဖြစ်ပြီးတော့နွားအလားတရဖူရဖို့အတွက်ပြိုင်ပွဲဝင်ကြရပါမယ်။နွားချင်တွေကလည်းဒီပြိုင်ပွဲအတွက်သူတို့နွားတွေကိုအသင့်ပြင်နေကြပါလေ။ဝင်ပြိုင်မဲ့နွားတွေကိုတေချာဆင်ရင်ပေးပြီးတော့ဂရုတစိုက်ထားကြပါလေ
။ Коровки дают в среднем
ဒီနွားနဲ့မှာကျမတို့အတွက်ရောကျမတို့ရဲ့နွားတွေအတွက်ပါပျော်စရာကောင်းနိုင်ကြဖို့မျှော်လင့်ပါတယ်နွားတွေလည်းနှုတ်ပိုထွက်ဖို့အားလုံးကဆုတောင်းနေပါတယ်နှစ်သစ်မှာအားလုံးကျန်းမာချမ်းသာလစာကောင်းရပြီးတော့ငြိမ်းချမ်းပါစေလို့ဆုတောင်းပေးပါတယ
်ဒီချက်ကနွားသုံးကောင်ကိုဒီနှစ်အတွက်နွားလှဝင်ပြိုင်မှုရွေးချယ်ထားပါတယ်အဲ့ထက်ကတစ်ကောင်လောက်ကအလှဆုံးနွားဖြစ်နေရွေးခံရပြီးတော့နွားနှစ်မှာနွားပိုင်ရှင်တွေအတွက်ပျော်စရာတွေစောင့်ခြင်းပေးလာဖို့အလုံးကမျှော်လင့်နေကြတာလည်းဖြစ်ပါလိမ့်ရှင်ဒီတက်တဲ့ရောင်တွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်ဒီသတင်းလောကိုရုပ်ရောအတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်နေ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါလိမ့် VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်အမေရိကန်ပြည်ထောင်စုဟာလူသားအလုံးရဲ့မွေးရာပါအခြေခံလူအခွင့်အရေးအတွက်တန်ဋိဌာန်ချမှတ်ပြီးထူထောင်ထားတဲ့ပထမဆုံးနိုင်ငံဖြစ်ပါတယ်မွေးရာပါအခြေခံအကြဆုံးအခွင့်အရေးတွေထဲမှာဘာသာရေးလွတ်လပ်ခွင့်အပါအဝင်လွတ်လပ်စွာတွေးခေါ်ပိုင်ခွင့်တွေလည်းပါဝင်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ဖွန်ဖီယိုကအင်ဒိုနီးရှားနိုင်ငံမှာပြောကြားတဲ့မိန့်ခွန်းမှာပြောဆိုလိုက်ပါတယ်အမေရိကန်ကဖျားသခင်ကောင်းကြီးပေးထားတဲ့အခွင့်အရေးကိုလေးစားလိုက်နာတယ်ဆိုတာဟာကျွန်တော်တို့ရဲ့အမျိုးသားစိတ်ဓာတ်ကိုအတိတ်ပဲဖွင့်ပေးလိုက်တာပါပဲလို့ဝန်ကြီးဖွန်ပီယိုကအခုလိုပြောပါတယ
် It's why America stood tallest among Western democracies in supporting
you ဒါကြောင့်မို့လဲအင်ဒိုနီးရှားနိုင်ငံကိုလိုနီလက်အောက်ခံကလွတ်မြောက်ရေးအတွက်ထောက်ခံပံ့ပိုးပေးခဲ့တဲ့အနောက်နိုင်ငံတွေထဲမှာအမေရိကန်ဟာ800နေမမမမအယက်တီနိုင်ဆုံးဖြစ်ခဲ့တာပါလွန်ခဲ့တဲ့အနှစ်20အတွင်းအင်ဒိုနီးရှားနိုင်ငံအသွင်ကူးပြောင်းရေးမှာအားအထရဆုံးအဖြစ်ရပ်တည်နေပါတယ်ကျွန်တော်တို့ပြည်သူတွေအထူးတန်ဖိုးထားတဲ့လွတ်လပ်မှုကိုပိုက်ထွေးပြီးအပြန်အလှန်နားလည်သီးခံကြရဲဆိုတဲ့အချက်ကြောင့်ပါပဲလို့ပြောသွားတာပါအင်ဒိုနီးရှားနိုင်ငံရဲ့တက်ကြွတဲ့ဒီမိုကရေစီရေးမှာဘာသာအလုံးတဟဇာတအတူရှင်တွဲနေထိုင်ကြတာကိုမြင်ကျင်ကြတဲ့လူထုစန္ဒာအမြင့်တွယ်ပြီးသားဖြစ်ပါတယ်ကြားမမရွေးဘသူမဆိုယုံကြည်ရအောင်လွတ်လပ်စွာကိုးကွယ်ခွင့်ရှိကြောင်းရှင်းလင်းစွာဖော်ပြထားတဲ့နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုထင်ရှားတာဖြစ်ပါတယ်။အစ္စလမ်ဘာသာအနေနဲ့ခရစ်ယာန်သို့မဟုတ်ဗုဒ္ဓဘာသာနဲ့ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ဖို့မဖြစ်နိုင်စရာအကြောင်းမရှိပါဘူးလို့ဝန်ကြီးဖွန်ပီယိုကဆိုပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့အစဉ်အလာအရာအပြန်အလှန်တီးခံခြင်းနဲ့အများစုစည်းနေထိုင်ခြင်းဆိုတဲ့စိတ်ဓာတ်ကိုမွေးမြူမြေတောင်မြှောက်ပေးဖို့ဒီအချိန်မှာပိုလိုအပ်လာပြီလို့ဝန်ကြီးဖွန်ပီယိုကဆိုပါတယ
်။ Blasphemy accusations which destroy lives.have become more common.
ဘာသာတရားကိုစော်ကားတယ်လို့ဆွဆွဲမှုတွေကြောင်းအသက်ဆုံးရှုံးရတဲ့အဖြစ်တွေဟာပုံမှန်သဘောပေါက်ဖြစ်လာတာတွေ့ရပါတယ်။တရားဝင်မဟုတ်တဲ့ဘာသာကိုးကွယ်သူတွေကိုဒုတိယတန်းစားနိုင်ငံသားအဖြစ်ခွဲခြားဆက်ဆံပြီးနှိတ်ကွတာတွေနဲ့နစ်နာအောင်လုပ်နေတာတွေရှိပါတယ်လို့ပြောသွားတာပါ။ဘာသာအသီးသီးကိုကိုးကွယ်ကြသူအလုံးအတွက်သူတို့အခွင့်အရေးချိုးဖောက်ခံရသလားဆိုတာနဲ့ပတ်သက်လို့သူတို့ကိုယ်စားဘာသာရေးခေါင်းဆောင်တွေကပုံပြီးပြောဆိုပေးကြပါလို့ဝန်ကြီးပွန်ဖီယိုကတိုက်တွန်းပါတယ်။မြန်မာနိုင်ငံမှာလည်းတချို့ဒေသတွေမှာစစ်တပ်ကရိုဟင်ဂျာနဲ့တခြားလူနည်းစုတွေကိုအကြမ်းဖက်နှိပ်ကွပ်ခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံကအာဆီယံအသင်းကြီးအနေနဲ့လူချင်းစာနာမှုစံပြဖြစ်အောင်တွန်းအားပေးနေပေမဲ့တရားမျှတရေးဆောင်ကျဉ်ပေးဖို့နှောက်နှေးနေစေပါပဲလို့ဝန်ကြီးဖွန်ပီယိုကပြောပါတယ်။ဘာသာရေးလွတ်လပ်ခွင့်ရဲ့အနာဂတ်ကိုထဲထဲဝင်ဝင်ချိန်ချောက်နေတာကတော့တရုတ်ကွန်မြူနစ်ပါတီဖြစ်ပြီးမွတ်စလင်ဗုဒ္ဓဘာသာခရစ်ယာန်နဲ့ဖာလွန်ဂေါင်ကိုးကွယ်သူတွေစတဲ့ပြည်သူတွေကိုရံပြုတ်နေတယ်လို့ဝန်ကြီးဖွန်ပြေဝါသတိပေးလိုက်ပါတယ်။ဖျားသခင်ကောင်းကြီးပေးထားတဲ့ခွဲခြားလို့မရတဲ့မွေးရာပါအခွင့်အရေးဟာလူတိုင်းအတွက်ဖြစ်ပြီးလွတ်လပ်တဲ့နိုင်ငံတွေကလွတ်လပ်တဲ့ပြည်သူတွေအနေနဲ့ဒီအခွင့်အရေးတွေကိုမဖြစ်မနေခုခံကာကွယ်ကြရမယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ဖွန်ပြေဝါပြောဆိုလိုက်ကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင်။အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုတင်ပြပေးမှာပါ။American ဆေးကုမ္ပဏီ Moderna က COVID-19 ကာကွယ်ဆေးကိုသူတို့မူလကခန့်မှန်းထားတဲ့ပမာဏထက်တန်းတရာပိုပြီးထုတ်ဖို့စီစဉ်နေတယ်လို့တနင်္လာနေ့မှာပြောပါရယ် Corona Virus ကူးစက်မှုကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ American John Hopkins တက္ကသိုလ်စစ်တမ်းအရာတနင်္လာနေ့မှာကမ္ဘာတစ်လုံး COVID-19 ကူးစက်ခံရသူက85သန်းခွဲကျော်သွားပြီဖြစ်ပြီးသေဆုံးရသူက2သန်းနီးပါးရှိနေချိန်မှာ American နိုင်ငံမှာတော့အကူးစက်ခံရသူသန်း20ကျော်နဲ့တေဆုံးရသူက3သိန်းခွဲရှိနေတာဖြစ်ပါတယ်။နိုဗ ెంబ ာရွေးကောက်ပွဲမှာဂျော်ဂျီယာပြည်နယ်မှာမဲမတမာမှုတွေရှိခဲ့တဲ့ဆိုတော့သမ္မတဒေါ်နယ်ထရန့်ရဲ့ပြောကြားချက်တွေဟာမဟုတ်မှန်ကြောင်းဂျော်ဂျီယာပြည်နယ်ကရွေးကောက်ပွဲကိုကြီးကြပ်ရသူပြည်နယ်အကြီးအကဲတူဖြစ်တဲ့ Brett Raffensperger ကတနင်္လာနေ့မှာပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေကြတဲ့ရွန်ဂျာဒုက္ခသည်တချို့ဘာဆန်ချားချုံကိုဒီဇင်ဘာလ4ရက်2020ပြည်နယ်ကစတင်ပြောင်းရွှေ့ခဲ့တဲ့အတွက်ဒီဘာဆန်ချာကျွန်းကိုလာဖို့အတွက်စိတ်ဝင်စားသူတွေလည်းအများအပြားရှိတယ်လို့ရ ेंजर ဒုက္ခသည်တဦးကပြောပါတယ်။တရုတ်စစ်တပ်နဲ့ဆက်ဆက်တယ်လို့အမေရိကန်ကပြောဆိုပြီးတရုတ်ဆက်သွယ်ရေးနည်းပညာလုပ်ငန်း၃ခုကိုနယူးယောက်စတော့ရှယ်ယာဈေးကနေစတင်ဖယ်ရှားခဲ့ပြီးတဲ့နောက်မှာတော့ကုန်သွယ်ရေးကိစ္စတွေကိုနိုင်ငံရေးဆက်သွင်းတဲ့အမေရိကန်အစိုးရရဲ့အပြုမူကိုပြင်းပြင်းထန်ထန်ဆန့်ကျင်တယ်လို့တနင်္လာနေ့မှာတရုတ်နိုင်ငံခြားရေးဌာနပြောခွင့်ရကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။အင်္ဂါနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မချင်းလို့တက်ပါ
This program has come to you from the Voice of America, Washington.